Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင်2022ခုနှစ်မေလ18ရက်ပုဒ်ပူးညပိုင်းပြည်ဝင်မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါပြီ။လိုင်းဒိုမီတာ32နဲ့51တို့ဖြင့်လိုင်းလက်မီတာ190တို့ကနေလည်းတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညမှာအစီအစဉ်မျိုးဖြစ်ကျမအလိမ္မာကတာဝန်ယူတင်ဆက်ပေးသွားမှာပါ။ဒီကနေ့ညနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့အထက်လွတ်တော် Republican အမတ်ခေါင်းဆောင် Match Mitch McConnell NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မာအောင်နဲ့မနေ့ကလွှတ်တော်မှာတွေ့ဆုံတာ၊ Guan Ju လူအခွင့်ရေးဆုဒေါက်တာစင်တီယာမောင်လက်ခံရယူတာ၊ Mario Po မြို့ဟာရုရှားလက်ထက်လုံးဝကျလူနီနီရှိနေတာဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ပြီးဒီကနေ့ညပိုင်းသတင်းလွှာမှာတော့ညရီမြို့တောင်ပိုင်းမှာစစ်ကောင်စီတပ်ဆွဲထားတဲ့စကံကို KNU ပူပေါင်းတပ်တွေသိမ်းယူလိုက်တာနဲ့ပတ်သက်ပြီ
းအားလုံးပေါင်းပြီးတော့တိုက်တယ်လွန်ခဲ့တဲ့တနားရီကျော်လောက်ကစကံကိုသိမ်းပြီးတော့ထိခိုက်ကြဆုံးမှုကရန်သူဘက်ကရန်9ယောက်ကြဆုံးပြီးတော့တနက်တလဲရထားတယ်ကျွန်တော်ဘက်က1ယောက်ကြဆုံးတယ
်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကောင်းဆောင်တို့ပြောသွားတာပါဒီသတင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူရှမ်းပြည်ဖေကုံရှေ့ချမ်းတိုက်ပွဲပြင်းထန်နေတာ Chevron Share Race စစ်တပ်ကိုမယောင်းဖို့ပြည်တွင်းနိုင်ငံရေးတက်ကြွလှုပ်ရှားသူတွေတောင်းဆိုတဲ့သတင်းအပါအဝင်ဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေတာဒေါက်တာတန့်စော်ရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ဦးကျော်စံတာရဲ့မြမအရေးသုံးသက်ချက်နဲ့ကိုရဏန်ရဲ့အာကစားကဏ္ဍစရဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးတင်မောင်တန်းနဲ့ဦးမင်းတို့ကပြောပြပေးပါရှင
် Republican အထက်လွှတ်တော်အမတ်များရဲ့ခေါင်းဆောင် Mitch McConnell ကအမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုမနေ့ကသူ့ရဲ့ရုံးခန်းမှာတွေ့ဆုံပါတယ်။အခုလိုလက်ခံတွေ့ဆုံရတဲ့အတွက် Mr. Mitch McConnell ကဝန်တာပါကြောင့် Twitter မှာပြောပါတယ်။အဒီလိုတွေ့ဆုံရမှာစစ်ကောင်စီကိုစန့်ကျင်နေကြတဲ့မြန်မာဒီမိုကရေစီလှုပ်ရှားမှုအကြောင်းကိုဆွေးနွေးခဲ့ကြတယ်လို့ Mitch McConnell ကသူ့ရဲ့ Twitter စာမျက်နှာမှာရေးထားပါတယ်။အမေရိကန်နဲ့ကမ္ဘာတဝန်းကလွတ်လပ်ခွင့်မိတ်ဆွေများရဲ့စင်စက်မပြတ်ထောက်ခံမှုရဲ့အရေးပါပုံကိုလည်းဆွေးနွေးခဲ့ကြတယ်လို့ Mitch McConnell ကပြောထားပါတယ်စစ်ကောင်စီကဆက်လက်လှုပ်ဆောင်နေတဲ့အကြမ်းဖက်စစ်စင်ရေးတွေကိုဆွေးနွေးခဲ့ကြတယ်လို့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကလည်းသူ့ရဲ့ Twitter စာမျက်နှာမှာရေးထားတာကိုတွေ့ရပါတယ် Mr. Mitch McConnell ဟာဒေါ်အောင်ဆန်းစုကြည်နဲ့မြန်မာဒီမိုကရေစီလှုပ်ရှားမှုကိုစက်တိုက်ထောက်ခံလာခဲ့ပြီး Republican Party အတွင်းမှာဩဇာကြီးမားသလိုအထက်လွှတ်တော်အမတ်များရဲ့ခေါင်းဆောင်လည်းဖြစ်ပါတယ်အကိုရီးယားနိုင်ငံရဲ့အာနာရှင်စန့်ကျင်မေ18အောက်မေဖွယ်နေ့မှာဂွန်ဂျူးလူခွင့်ရေးစုကိုဒေါက်တာစင်တီယာမောင်ကိုဂွန်ဂျူးပြည်သူယဉ်ပြပါဒီကနေ့ချီးမြှင့်လိုက်ပါတယ်စုလက်ခံမိန့်ခွန်းမှာဒေါက်တာစင်တီယာမောင်ကအခုလိုညှိကုံးချုပ်ပြောခဲ့ပါတယ
်
လူခွင့်ရေးစုအတွက်ကျေးဇူးစကားထပ်မံဆိုပြရစေလူသားအလုံးအတွက်လွတ်လပ်ခွင့်ဒီမိုကရေစီနဲ့လူခွင့်ရေးအတွက်ကျမတို့ဆက်လက်တိုက်ကြပါမယ်ကျေးဇူးတင်ပါတယ်လို့ပြောသွားခဲ့တာပါဒေါက်တာစင်စရာမဟာမြန်မာဒုက္ခသည်တွေကိုကယ်တင်နိုင်ခဲ့တဲ့အပြင်မြန်မာပြည်အနာဂတ်အတွက်မျှော်လင့်ချက်လည်းဖြစ်ကြောင်းနဲ့ဒီမိုကရေစီရဲ့လူခွင့်ရေးနဲ့ငြိမ်းချမ်းရေးတန်ဖိုးများပေါ်ကူညီထောက်ပံ့တာတွေအတွက်ကျေးဇူးတင်ရှိပါကြောင်းစုရွေးချယ်ရေးအဖွဲ့ကမေလ3ရက်နေ့ကသတင်းထုတ်ပြန်ရမှာပြောခဲ့ပါတယ်ဒီပွဲမှာစစ်ကောင်စီရဲ့ရက်စက်ကြမ်းကြုတ်မှုတပ်ပုံတွေကိုလည်းပြတ်တာထားပါတယ်အကြမ်းဖက်ချင်းရဲ့ပြပုံမှာနေနေရတဲ့မြန်မာနိုင်ငံသားတွေကိုဂွန်ဂျူးကအမတ်တရရှိပြီးအတူတူကရှိနေပါပါဆိုတဲ့စာတမ်းရေးထိုးထားတယ်လို့ကိုရီးယားနိုင်ငံရောက်ကိုရန်နိုင်ထွန်းကသူ့ရဲ့လူမှုစာမျက်နှာမှာပြောထားပါတယ်ဒီပွဲကိုအမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်ရုံးကတာဝန်ရှိသူတွေအပြင်မြန်မာနိုင်ငံကတန်ဃာတော်တချို့ ABSTF အဖွဲ့ဥက္ကဋ္ဌဦးတန်ခဲနဲ့တခြားဧည့်သည်တော်တွေလည်းတက်ရောက်ကြတယ်လို့သိရှိရပါတယ်။အတူအဖြစ် 918 လို့လည်းသိကြတယ်1989နှစ်မေလ16ရက်နေ့မှာဖြစ်ပေါ်ခဲ့တဲ့တောင်ကိုရီးယားနိုင်ငံစစ်အာဏာရှင်ဆန့်ကျင်ရေးဒီမိုကရေစီလှုပ်ရှားမှုကိုအထိမ့်မှတ်ပြုသောအဖြစ်အောက်မေ့ဘဲဖောင်ဒေးရှင်းကိုထူထောင်ခဲ့တာဖြစ်ပြီးနှစ်စဉ်လူခွင့်ရေးစုကို2009နှစ်ကစပြီးချီးမြှင့်ခဲ့တာပါ။မြန်မာနိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုမှာဂျန်စီလို့သူတို့ကိုသူတို့ခေါ်ကြတဲ့မြန်မာလူငယ်တို့ဟာကြောရိုးဖြစ်ပြီးအရှိတော်အာရှဂျန်စီတွေရဲ့ PR ကမြမအကြက်တဲ့အဖြစ်တစ်ခုရဖို့ အထောက်ကူပြုနိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကပြောလိုက်ပါတယ
် And they really as I said are the backbone of this movement to return this country to democracy
တခြားရှေ့တောင်အာရှနိုင်ငံတွေကသူတို့နဲ့သက်တူရွယ်တူမျိုးဆက်တွေဟာပုံပြီးကြဲကြဲပြန့်ပြန့်နဲ့မြန်မာပြည်သူတွေအထူးသဖြင့်တော့သက်တူရွယ်တူအချင်းချင်းတွေအတွက်အားပေးထောက်ခံတာတွေနဲ့ဆရာနာရှင်အဖွဲ့ကိုဖိအားပေးဖို့သူတို့ရဲ့သက်ဆိုင်ရာအစိုးရတွေကိုပြက်ပြက်သားသားတောင်းဆိုတာတွေဆက်လုပ်သွားနိုင်ပါတယ်ဒါဟာလက်ရှိအခြေအနေကနေမြန်မြန်ဆန်းဆန်းအဖြေတစ်ခုထွက်လာဖို့အထောက်ကူပြုနိုင်တယ်လို့သူထင်တဲ့အကြောင်းသမ္မတ်ကြီးတောမတ်ဘတ်စတာကပြောသွားတာပါအမေရိကန်အာဆီယံပြောရေးဆိုခွင့်ရှိသူဂျေးဆန်ဆေးမော့ကမြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတ်ကြီးနဲ့တွေ့ဆုံမိန့်မြန်းရမှာမစ္စတာတောမတ်ဘတ်စတာကအခုလိုပြောခဲ့တာဖြစ်ပါတယ်ရှင်နေကမှာတမကြီးကစစ်ကောင်စီရဲ့အကြမ်းဖက်မှုတွေကိုဝေဖန်ပြောဆိုသွားပြီးမြမဒီမိုကရေစီရေးလှုပ်ရှားမှုကိုအမေရိကန်ကထောက်ခံကြောင်းပြည်သူလူထုကိုမထိခိုက်စေဘဲစစ်ကောင်စီကိုပြစ်မှတ်ထားအရေးယူဆောင်ရွက်သွားမှာဖြစ်ကြောင်းပြောသွားပါတယ်။အင်္ဂါနေ့မှာမာရီယူပေါမျိုးဟာရုရှားလက်ထက်ကိုလုံးဝကြားလူနီးနီးရှိနေပြီးနောက်ဆုံးခုကနေတဲ့တမလီဆက်ယုံကနေယူကရိန်းတပ်သားတွေရာချီစွတ်ခွာခဲ့ကြပြီဖြစ်ပါတယ်။ရုရှားကလက်နက်ချတာလို့ပြောပြီးယူကရိန်းကတော့သူတို့ရဲ့အထူးတာဝန်ပြီးဆုံးသွားပြီလို့ပြောပါတယ်။ယူကရိန်းတပ်သားတွေရဲ့ကံကြမ္မာကိုတော့မသိရသေးပါဘူး။အပြင်းထန်တရားရနေတဲ့ယူကရိန်းတပ်သား53ယောက်ကိုတော့မာရီယူပေါမြို့အရှေ့ပိုင်းနိုဗိုအဇော့ဖ်ကစစ်ရုံကိုခေါ်သွားတယ်လို့ယူကရိန်းဒုတိယကာကွယ်ရေးဝန်ကြီးအန်နာမေလာကပြောပါတယ်။နိုဗိုအဇော့ဖ်ဟာရုရှားတပ်တွေနဲ့ရုရှားကြောတောက်လောက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေရဲ့လက်အောက်မှာရှောက်နေပါတယ်။နောက်ထပ်တပ်သား211ယောက်ကိုတော့ရုရှားလက်အောက်ရောက်နေတဲ့ Olive Car ကိုခေါ်သွားတယ်လို့သိရပါတယ်။တဘောတူညီချက်အရယူကရိန်းတိုက်ခိုက်သူတွေကိုရုရှားကထိမ့်သိမ်းလိုက်ပါတယ်။မာရီယူပေါမျိုးဟာရုရှားရဲ့အကြီးမားဆုံးအောင်ပွဲလည်းဖြစ်ပါတယ်။ဒါပေမဲ့ယူကရိန်းရှေ့ပိုင်းကိုသိမ်းပိုက်နိုင်ဖို့တော့ရုရှားကရုန်းကန်နေရသေးပါ။ယူကရိန်းတနိုင်ငံလုံးကိုသိမ်းပိုက်ရေးစစ်ပွဲကတော့မအောင်မြင်ဘူးလို့သုံးသပ်ကြပါတယ်။မာရီယူပေါမျိုးထိုးစစ်ပြီးဆုံးသွားတာရဲ့အဓိပ္ပာယ်ကဘာလဲဆိုတာကတော့တိဖို့ခက်လာပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကသတင်းတောက်တွေကိုပြောပါတယ
်ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19ကီလိုဟတ်ဇ်5953ညတိုင်းဒိုမီတာ25ကီလိုဟတ်ဇ်11603ညတိုင်းဒိုမီတာ32ကီလိုဟတ်9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190ကီလိုဟတ်1509ကနေပြောထုတ်လွှင့်ပေးနေပါရရှင
် VOA American တန်ရဲ့ဗိုလ်ဒူးညခြေထဲရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်ရုရှားစူးကျော်စစ်အချိန်ကြောင်းအိန္ဒိချင်းဖင်လန်နဲ့နောက်ဆွီဒင်တို့နေတိုးစစ်မဟာမိတ်အဖွဲ့ဝင်ဖို့တရားဝင်လျှောက်ထားလိုက်ပါပြီအခုလိုလျှောက်လွှာတွေကိုနေတိုးမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့အကြီးအကဲဂျန်စတိုတန်ဘတ်ကနေနဲ့လက်ခံပြီးဖင်လန်နဲ့ဆွီဒင်သံမကြီးနှစ်ဦးနဲ့တွဲကာနေတိုးဌာနချုပ်ကနေဒီနေ့ကြေညာလိုက်တာပါဒီနေ့ဟာလုံခြုံရေးအတွက်အရေးပါတဲ့နေထူးနေ့များဖြစ်ပြီးနေတိုးချက်ထွေမှုအရေးကြီးလာတာကိုမဟာမိတ်တွေအားလုံးကနားလည်လက်ခံလာတာလည်းဖြစ်တယ်လို့နေတိုးအဖွဲ့အထွေထွေတွင်မှုစတိုတန်ဘတ်ကဆိုပါတယ်ဒါအပြင်အားလုံးတညီတညွတ်ထဲဝိုင်းရက်တီမှရတော်မယ်ဆိုတာကိုလည်းအားလုံးကလက်ခံလာပြီးဒီသမိုင်းဝင်အခိုက်အတန့်ကိုလမ်းမလွတ်တမ်းအမိရဆုတ်ကင်သွားမှဖြစ်မယ်လို့ပါစတိုတန်ဘတ်ကဆက်ပြောပါတယ်။ဖင်လန်လွတ်တော်အနေနဲ့အခုလိုနေတူအဖွဲ့ဝင်ဖို့ဒီနေ့မနက်မှာပဲထောက်ခံမဲ188မဲကန့်ကွက်မဲ10မဲနဲ့တခဲနဲ့မဲပေးဆုံးဖြတ်ခဲ့ကြပြီးအခုလိုနေတူကြီးညာချက်ချက်ချင်းထွက်လာတာပါခင်ဗျာ။အခုလိုဖင်လန်နဲ့ဆွီဒင်တို့နေတူဝင်ဖို့ကြိုးပမ်းလာတာကိုတူရကီဘက်ကကန့်ကွက်နေတဲ့အပေါ်အမေရိကန်ဘက်ကအထင်ရှားနေပါတယ်။တူကီသမရရီဆက်တေရစ်အာဒိုဝန်အနေနဲ့အခုလိုနေတိုးချက်ထွင်ဖို့ကိုပြင်းပြင်းထန်ထန်ဆက်ကန့်ကွက်နေချိန်မှာတခြားတူရကီအရာရှိတွေကတော့သိပ်မပြင်းထန်လာမှုဘလောက်လေးနေတာနဲ့ညှိယူလို့ရနိုင်တာကိုအမေရိကန်ကလေ့လာနေတာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်အနေနဲ့လည်းတူရကီနိုင်ငံခြားရေးဝန်ကြီးနဲ့ဒီနေ့နယူးယောက်မှာတွေ့ပြီးဒီအခြေအနေကိုအသေးစိတ်ပိုသိနိုင်ဖို့ထပ်ဆင်းနေကြဖို့ရှိနေကြောင်းအမေရိကန်အရာရှိတွေကဆိုပါတယ်ရုရှားနဲ့လည်းနီးစပ်တဲ့တူရကီသမရအာဒိုဝန်ကတော့ဖင်လန်နဲ့ဆွီဒင်နိုင်ငံတို့ဟာတူရကီနိုင်ငံကအကြမ်းဖက်အဖွဲ့အစည်းတွေကိုအားပေးနေတယ်ဆိုပြီးကတ်လူမျိုးစုအဖွဲ့တွေကိုရည်ညွှန်းကချင်းချောက်မှုအဖြစ်တင်းလာနေကြပဲဆက်ဆွဲပြီးအခုလိုကန့်ကွက်ထားတာပါတူရကီနဲ့ဆွီဒင်ချင်းရှာနိုင်ဖို့အခြေအနေပေါ် သတင်းထုတ်တွေကမေးရမှာတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Netpress ကတူရကီဆိုရအခြေအနေကိုအမေရိကန်ဘက်ကပြောလို့မရနိုင်ပါဘူးလို့မနေ့ကပြန်ဖြေခဲ့ပါတယ်ခင်ဗျာ။ဥတုရာသီကြောင်းလဲမှုမြန်မာလာတာကိုစိုးရင်ကြီးလာတာကြောင့်ပြန်ဖြေမြဲစွန့်ရင်မြင့်တင်ရေးကုလသမဂ္ဂဂျိုပန်းပြင်ဆင်နေပါတယ်။ကုလသွေးမှုချုပ်အန်တိုနီယိုဂူတရက်စ်ကရုပ်ကျင်းလောင်စာကြောင့်လေတုညဉ့်ညမ်းလာတာကိုအဆုံးသတ်မှတ်ရမယ်။ကျွန်တော်တို့ကဘာကြီးမပြတ်စည်းခင်ပြန်ဖြေမြဲစွန့်ရင်မြင့်တင်စားထိုးဖို့ငါချက်ပါစီမံကိန်းလုပ်ရတော့မယ်လို့ဒီနေ့ပြောလိုက်တာပါ။ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာအေဂျင်စီကဖန်လုံရီဓာတ်ငွေစုပုံလာမှုအကြောင်းအစီရင်ခံစာထုတ်ပြန်ပွဲမှာသဘာဝဘေးဒဏ်တွေဆက်ဖြစ်လာနိုင်တာကိုမိမောင်းထုတ်ပြတဲ့အနေနဲ့အတွေ့အမှုချုပ်ဂူထရက်ကအချိန်မကျန်တော့ပါဘူးလို့သတိပေးလိုက်ပါတယ်။ကုလရဲ့ကမ္ဘာမိုးလေဝသအဖွဲ့ကြီး WMO နှစ်ဆင့်ထုတ်ပြန်ကြရာပြီးခဲ့တဲ့နှစ်ထဲသမုဒ္ဒရာအပူချိန်ပင်လယ်ရေပြင်တွေမြင့်တက်လာခဲ့ပြီးသမုဒ္ဒရာထဲအဆစ်ပမာဏပါစံချိန်တွေမြင့်တက်လာတယ်လို့ဆိုကာဘက်ထရီပါဝင်ပြန်ဖြည့်မယ်စွန့်ရင်ဤပညာနှစ်တင်မှုအစီအစဉ်ကိုချပြခဲ့ပါတယ်။ဒါအပြင်ပြီးခဲ့တဲ့ခုနှစ်နှစ်ဟာကမ္ဘာသမိုင်းမှာအပူဆုံးနှစ်တွေဖြစ်ခဲ့ပြီးအကျိုးဆက်အဖြစ်ယောဂါတွေသေဆုံးမှုတွေရှေ့ပြောင်းနေထိုင်ရမှုတွေနဲ့စီးပွားရေးဘီလီယံတွေနဲ့ချီဆုံးရှုံးရမှုတွေကြုံခဲ့တာအခုလည်းဆက်ဖြစ်နေတော့ပဲလို့အစီရင်ခံစာမှာထောက်ပြထားပါတယ်။အခုလိုပြန်ဖြည့်မယ်စွန့်ရင်ဤပညာနှစ်တင်မှုအတွက်ဆန်းလာတဲ့နိုင်ငံတွေမှာပဲရှိနေတဲ့ညာနာမူပိုင်ခွင့်တွေဆိုင်ရာရွှတ်ပေါ်ရင်းနဲ့ကုန်ကျန်းပစ္စည်းကလန်းမီဆိုင်ရာချက်ချင်းပေးရေးတွေကိုလည်းထည့်သွင်းထားပါလားခင်ဗျ။ရုပ်ကိုရီးယားမှာတော့ကိုဗစ်ကူးစက်မှုပေါက်ကွဲထွက်လာတာကိုကိုနီကိုဝမ်နဲ့ထိန်းချုပ်ဖို့ကြိုးပမ်းနေပါတယ်။အရင်ကိုဗစ် -19 ဖြစ်ခဲ့တာမတွေ့ခဲ့တဲ့မြောက်ကိုရီးယားမှာပြီးခဲ့တဲ့လအေပြီလကုန်ပိုင်းတည်းကကိုဗစ်မျိုးကွဲသစ် Omicron စတင်လာတွေ့ခဲ့ပြီးအခုတော့အနည်းဆုံးလူပေါင်း 1.8 သန်းကျော်အထိကိုဖြားနာနေချိန်မှာစစ်တပ်ကအရေးပေါ်ဆေးဖြန့်ဖြူးပေးနေပါတယ်။ဒါပေမဲ့ကိုဗစ်ဆေးစစ်မှုကြဲကြဲပြန့်ပြန့်မလုံနိုင်သေးတဲ့မြောက်ကိုရီးယားမှာလက်ရှိအခြေအဆီသူတွေကိုကိုဗစ်သံသယရှိသူဖြစ်သတ်မှတ်ထားရပါတယ်။နိုင်ငံလူရေ26သန်းဝန်းကျင်ကိုလည်းအခုထိကိုဗစ်ကာကွယ်ဆေးမထိုးရသေးပါဘူး။ဒီနေ့မှလည်းနောက်ထပ်ဖြန့်နာသူပေါင်း 23,000 ကျော်ရှိခဲ့တယ်လို့နိုင်ငံပိုင် KCN နဲ့သတင်းဌာနကနိုင်ငံအရေးပေါ်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကိုကူကာထုတ်ပြန်ခဲ့ပါတယ်။မြောက်ကိုရီးယားမှာOmicron မျိုးကွဲစစ်တဲ့ BA.2 ကြောင့်ပထမဆုံးသေဆုံးခဲ့တဲ့သူရှိခဲ့တာကိုပြီးခဲ့တဲ့ပတ်တောက်ကြမေ23ရက်နေ့ကစတင်ပြုခဲ့ပါတယ်။ဒီနေ့မှလည်းနောက်ထပ်သေဆုံးသူ6ဦးရှိကြောင်းကြေညာခဲ့တာမို့သေဆုံးသူပေါင်း62ဦးရှိလာနေပါတယ်ခင်ဗျာ
။ဒီကနေ့ဗုဒ္ဓဘုရားရဲ့နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းနဲ့ဦးဝင်းမင်းတို့ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပြပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါ။အရင်ဆုံးတော့စစ်ကောင်စီတေပေါ်ဘိုးဇကန်ကို KNU ပူးရွက်တပ်တွေတင်းယူတဲ့သတင်းကိုစပြောပြပေးပါမယ်။ပြည်ရင်ပြည်နယ်မြောက်ရီမြို့တောင်ပိုင်းကစစ်ကောင်စီတပ်ဆွဲထားတဲ့တေပေါ်ဘိုးဇကန်ကို KNU ကရင်အမျိုးသားအစည်းအရုံးပူးပေါင်းတပ်တွေကအခုမေလ18ရက်နေ့မှာတင်းယူခဲ့ပါတယ်။စစ်ကောင်စီဘက်ကလည်းလေကြောင်းကနေဘုံကျဲတိုက်ခတ်မှုတွေလုပ်နေပါတယ်။ထိုင်းနယ်စပ်ကနေ VOA သတင်းတောက်မအေးမာကသတင်းပြပထားတာနားဆင်ပါရှင
်။ပြည်ရင်ပြည်နယ်မြောက်ရီမြို့တောင်ဘက်ကတေဘောဘိုးနဲ့ဗလဲတိုကျေးရွာနီးမှာစစ်ကောင်စီတပ်တွေနဲ့ KNL ကရင်မျိုးသားလွတ်မြောက်ရေးတပ် KNDO ကရင်မျိုးသားကာကွယ်ရေးတပ် PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာမေလ18ရက်နေ့ညကတည်းကတိုက်ပွဲတွေပြင်းထန်ခဲ့တာပါ။ပူးပေါင်းတပ်ဖွဲ့တွေဘက်ကစစ်ကောင်စီရဲ့စခန်းကိုတိုက်ခိုက်သိမ်းယူခဲ့ကြပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေနဲ့တုံ့ပြန်ခဲ့ပါတယ်။နှစ်ဖက်အထိကိုက်ကြဆုံးရှိခဲ့တယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပြပါတယ်
။ဒီဘောဘိုးတန်းဆိုတာဟိုကျွန်တော် GGB စခန်းနဲ့တိုက်မဝေးတဲ့နေရာတမိုင်လောက်လှမ်းတဲ့နေရာမှာအရင်ကဟိုစကားစခန်းတစ်ခုရှိတယ်။အင်အား60လောက်ရှိတယ်။ညကလေးက KNU, KNLA, KNLA, KNDO, ADA, PDF တွေနဲ့အားလုံးပေါင်းပြီးတော့တိုက်နေတာဟုတ်ကဲ့တညာလုံးတိုက်တော့ဒီနက်ကလေရင်နဲ့နက်ကလေရင်နဲ့၄ချိန်လာကျိုးရတယ်ဘုံကျဲ
တာ
တိုက်ခိုက်တယ်ဘုံကျဲတိုက်ခိုက်တယ်ဘုံကျဲတိုက်ခိုက်တစ်ခါပြည့်ရင်အဲနေဆုံးဘုံကြီး၄လုံးတော့ပြစ်ချတာပေါ့နော်အဲသူတို့က၄ကောက်လာသွားတယ်အခုမိုးရွာတော့လေရင်ပြန်လှည့်သွားတယ်ခုနကသူတို့လွန်ခဲ့တဲ့တမားကြီးကျော်တော့ကစကောင်းသိမ်းပြီးသွားပြီစကောင်းသိမ်းပြီးသွားပြီလင်းလေကထိခိုက်ကြဆုံးမှုကရန်သူဘက်ကအာရအားရောက်ကြဆုံးတယ်တနက်တလေရတာလေတက်တော်အချိန်လေးပေါ့နော
်
ကျွန်တော်ဘက်ကတယောက်ကြဆုံးတယ
်ဒီဘဘစကန်သိမ့်သက်ခံရမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်လာတော့မရှိသေးပါဘူးဒါကြောင့်စစ်ကောင်စီဘက်ကအကြဆုံးနဲ့ပတ်သက်လို့တိကျအတည်ပြုလို့မရသေးပါဘူးဒါအပြင်မြောက်ရီမြို့တောင်ဘက်ဒီဘဘကလည်းတို့ကြေးရွာနီးကို စ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်မှုလုပ်ခဲ့တာကြောင့်အနီးအနားကကြီးပါတွေကဒေသခံရွာသားတွေဟာတောင်ရင်မြစ်နယ်ဘေးကိုတိမ်းရှောင်နေကြတယ်လို့လည်းကိုစောမွန်ကဆိုပါတယ
်။ဘယ်လိုလဲ။ရွာလေးကတိုက်ပွဲဖြစ်တဲ့အခါကျတော့ရွာလေးကဟိုဒီကျွန်တော်တို့တောင်ရင်မြစ်ကမ်းပင်းနာကိုရွှေ့ကြတယ
်။ဒီကနေ့မနေ့ပိုင်းမှာပဲကရင်ပြည်နယ်ကြိုင်စိတ်ကြီးကြိုက်တုံခုတ်ခွားဒေသဘက်ကိုလည်းစစ်ကောင်စီရဲ့ရဟတ်ရင်တွေကင်းထောက်ပြန်တမ်းမှုတွေလုပ်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။မြဝတီ 4K ကောဝလီဥက္ကလိထသေဘောဘိုးဘလဲတို့စတဲ့ကြေးရွာတွေအနီးမှာတော့နေ့စဉ်ဒီပါနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်။ KNU တပ်မ6ထိ ंछ ုပ်ရာဒေသတွေမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေသခံတွေတောင်းနဲ့ချီပြီးစစ်ဘေးဒုက္ခသည်တွေဖြစ်ထွက်ပြေးတိမ်းရှောင်နေရတာဟာ9လကျော်ကြာပြီဖြစ်ပါတယ်ရှင
်။မအေးမှပြောပြပေးခဲ့တဲ့ညရီညိုတောင်ပိုင်းကစခန်းကို KNU ပူးပေါင်းတပ်တွေတင်းယူခဲ့တဲ့တင်းမှာရှင်။တစ်ဆက်တည်းပါပဲတိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်ဘက်ကတိုက်ပွဲနောက်ဆုံးအခြေအနေကိုလည်းကြည့်ကြအောင်ပါ။ရှမ်းပြည်နယ်တောင်ပိုင်းဖေကုံမြို့နယ်အရှိန်းဆောင်းနန်းခဲကျေးရွာတဝိုက်မှာစစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးပူးပေါင်းအဖွဲ့တွေကြားမေလ12ရက်နေ့နောက်ပိုင်းကနေဒီနေ့17ရက်နေ့အထိရက်ဆက်တိုက်ပွဲပြင်းထန်နေပါတယ်။စစ်ကောင်စီဘက်ကလက်နက်ကြီးတွေအစမတန်အသုံးပြုပစ်ခတ်နေပြီးအရက်သားသေဆုံးမှုတွေလည်းရှိနေပါတယ်။ရန်ကုန်ကပေးပို့ထားတဲ့ဒီသတင်းကိုကိုငင်းရန်ပြပြပေးပါရှင်
။ထေကုံမြို့နယ်အရှိတန်းစောင်းနန်းခန်းကျေးရွာလွယ်ပေါ်ကျေးရွာတဝိုက်မှာမေလ12ရက်နေ့ကတိုက်ပွဲတွေဆက်ဖြစ်ခဲ့ပြီးအခုမေလ18ရက်မနက်ပိုင်းမှာတော့စောင်းနန်းခန်းကျေးရွာနဲ့9မိုင်လောက်ဝေးတဲ့စီမီလော့ကျေးရွာနားမှာတိုက်ပွဲဖြစ်နေတယ်လို့စီမီလော့ကျေးရွာကန်တူဦးက VOA ကိုပြောပါတယ
်ဒီကဲဥစ္စာနဲ့နေလာဆက်နေနေစပါတော့ဒီဆောင်းနှခဲဆိုတဲ့ကျွန်တော်ပြတ်တော့ဆက်တက်ပွဲဖြစ်တာနောက်ဆက်ရှိရနေဒီရဲ့ဖြစ်ပဲပေါ့နော်ဒီဆောင်းနှခဲဒီမှာဖြစ်စားတဲ့ဒီမှာဆက်ရှိရနေကဒီကနေ့ဖြစ်ပေါ့မစီမီလော့ရောမှာလည်းဆက်ပွဲဖြစ်တော့ပဲအခုလည်းဖြစ်တော့ပဲပေါ့နော်လက်လက်ကြီးရောလက်လက်ငယ်ရောတန်ကြမ်းနေရတော့ကျွန်မလည်းဖြစ်တဲ့ဆောင်နေရဒီရက်ခါနဲ့မိုင်တော့ပဲကွာပေါ့နော်ဒီနေ့ခုမှကြရစားဖြစ်တာဒီနေ့အခုဖြစ်ပဲ
တိုက်ပွဲကာလအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေအလုံးကျုံအသုံးပြုပြီးဥတီယာမရှိပစ်ခတ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။ဖဲခုံညောင်ရွှေနယ်ဆက်ညောင်ရွှေမြို့နယ်တောင်ပူခွဲကျေးရွာမှာမနေ့ညကလက်နက်ကြီးကြားရောက်လို့အရဲသားပြည်သူ3ဦးသေဆုံးပြီး2ဦးဒဏ်ရာရသွားပါတယ်။ဖဲခုံမြို့နယ်အရှိချမ်းလွယ်ပန်းစုံကျေးရွာဘက်ကဖုန်ကြီးကျောင်းမှာလည်းမနေ့ညကလက်နက်ကြီးကြားလို့အရဲသားပြည်သူ2ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဖဲခုံမြို့နယ်စီမီလော့ကျေးရွာမှာဒီကနေ့တိုက်ပွဲအတွင်းမှာလဲစာနယ်ရိတ်ခါပြန်လာယူတဲ့စစ်ပေးဆောင်ပြည်သူတို့လက်နက်ကြီးကြီးထိမှန်ပြီးထိခိုက်ဒဏ်ရာရသွားတယ်လို့ပြောပါတယ
်။အဲ့ကဲမနေ့ညကတောင်ပုတ်ကွဲမှာဒီလက်နက်ကြီးကြားပြီးတော့ဒီလူ၄ယောက်၃ယောက်ပြီးပြီးတော့၃ယောက်ဒဏ်ရာရတယ်။နောက်ဒီကနေ့တော့စီမီလော့တိုက်ပွဲမှာပြည်သူတို့ထိခိုက်ဒဏ်ရာရတယ်လက်နက်ကြီးကြီးဆောင်နဲ့ထိသွားတာရိတ်ခါပြန်ယူနေနဲ့ထိသွားတာ
ကျေးရွာတွေလည်းလက်နက်ကြီးကြားလို့နေအိမ်ပျက်စီးမှုတွေလည်းဖြစ်ခဲ့ပါတယ်။ဒါအပြင်မေလ16ရက်နေ့ကစစ်ကောင်စီတပ်တွေဟာအင်ဂျင်40လောက်ရှိတဲ့စောင်းနှန်းခန်းကျေးရွာကိုမီးရှို့သွားတယ်လို့ဒေသခံနဲ့ပြည်သူကာကွယ်ရေးတပ်ဖွဲ့တွေက VOA ကိုအခိုင်အမာပြောပါတယ်။ဒါပေမဲ့လည်းမေလ18ရက်နေ့ထုတ်မြမအလင်းသတင်းစာမှာတော့စောင်းနှန်းခန်းကျေးရွာကို PDF တွေကဝင်ပြီးမီးရှို့တယ်လို့စစ်ကောင်စီဘက်ကတံပြန်ဆွဆွဲထားပါတယ်။ပြီးခဲ့တဲ့မေလ12ရက်နေ့ကလည်းစစ်ကောင်စီတပ်နဲ့ပအိုးပြည်သူစစ် PNO အဖွဲ့တို့တပ်ဆွဲနေရာယူထားတဲ့ရောင်ရွှေမြို့နယ်ထီရီကျေးရွာထီရီဂိတ်စခန်းကိုဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်တွေကတွားရောက်တိုက်ခိုက်ခဲ့ပြီးနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းမှာလက်နက်ခဲယမ်းတွေနဲ့စစ်ကောင်စီတပ်ဖွဲ့ဝင်5ဦးကိုအရှင်ဖမ်းမိခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။အဲဒီနောက်ပိုင်းမှာတော့စစ်ကောင်စီတပ်တွေဟာဖဲခုံမြို့နယ်ဘက်ကိုအင်အားအလုံးအင်းနဲ့ထိုးစစ်ဆင်လာပြီးနယ်မြေရှင်းလင်းရေးလုပ်တာကြောင့်ပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့ဒီကနေ့အထိနေစဉ်ရက်ဆက်တိုက်ပွဲပြင်းထန်ဖြစ်ပွားနေတယ်လို့ဖေကုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ရင်းနှစ်ကပြောရေးဆိုခွင့်ရှိသူတူက VOA ကိုပြောပါတယ်
။နေတိုင်းချင်းနေတယ်ကြဒီဒီကဆန်နေတဲ့ဒီဘက်မှာမရှိတော့ဘူးရှောင်ပြေးကုန်ရတယ်။16ရက်နေ့ကတော့ဒီဆောင်းနှန်းခဲရွာကိုစစ်တပ်ကဝင်ပြီးတော့သူတို့ရွာအကုန်လုံးပြီးရှုသွားတယ်ကြ။အရင်းများက18ရက်နေ့ည17နာရီလောက်ရှိတဲ့အချိန်ကျတော့အင်းလေကရွာပန်းဆောင်ရွာကိုသူကလက်နက်ကြီးနဲ့ထိုးလိုက်တာလက်နက်ကြီးလေးလုံးကျပြီးတော့အဲဒီဘုံကြီးကျောင်းစာပေရောင်းထဲမှာကျတယ်ကျတော့အဲဒီဘုံကြီးကျောင်းမှာနေနေတဲ့ရွာသားနှစ်ယောက်တော့တန်ရာရတော့တယ်က
ြလက်နက်ကြီးပစ်ခတ်မှုနဲ့တိုက်ပွဲတွေကြောင့်ဒေသခံတွေဟာဘေးလွတ်ရာတောတောင်ကြားမှာပုန်းခုန်နေရပြီးတော့ဂျမ်းမာရေးပြဿနာစားရေးတောက်ရေးအခက်အခဲဖြစ်နေတယ်လို့ เสียงดังอู้กับคุโรเจ้าบาร์เลยกูฟีดีฟีไลน์เนี่ยเสียงเสียงจ้าเลยนะเออสาวนี้จะเลยเออตั้งยังเลยยังเลยก็ทำได้ยังแค่ตอนนี้ก็เรื่องเดียวไม่เอาเลยกูเพ่งหงมิวเนี่ยเชี่ยชาญมายายสิบเอ็ดสองสักครั้งคนนักคู่ชีเนี่ยบีสิบเอ็ดดูข้าเด็ดต้องเจาะคอลงในบาร์เลยยังน้องอะไรไต่บัวเรื่องทวีเนียดูเรื่องพี่ตัวอะคู่เล็ดล็อปเชี่ยบาร์เลยไต่บัวเรื่องเลยโอ้ยพี่ปีลายาดูเรื่องชีบาร์เลยขมิ้น
กูยังจะจับไปแค่เรื่องแชมป์ที่เพิ่งเสียจังก้าแต่บัวเชนิโก้น่าสนใจอะไรบ้างวิโอเอ็มยามาบาดาซีซันนี้กูอยากกูนายกันยังเซนไอที่อเมริกันพี่ยังจะวอชิงตันดีซีมิวโรกันในใจช่วงเล่นปีนี้ไปเลยกูสบายใจกันได้กันในมิวเนก้าเจียวอาเดชูมิชูพิเศษขยันแต่ยังกูจะจับไปจะมาเลยสกายนายกันในมิวเนก้าเจียวอาริโก สกังสิจัดเวนเนียนยี่สิบเลนยี่เวนลงนี้มาเนื้อเองจะช่วยมิชูพิเศษขยันเรื่องลูดีตาคันนี้กับเจ้าบาร์เลยช่วยบอกมิวเนี่ยเด็กก็เจ้าบาร์มาส่วนเลยยานเนี่ยชีเรนเนี่ยมิชูขยันไปพิคคามูริจาวไอ้ยาตาร์ที่ไกด์เตสโอมูริชินีเรื่องลูดีตาคันนี้กับเจ้าบาร์เลยยังงงกับเปปูลาร์เรื่องนี้กูตามยังอุปยาจับไปบ้างไหมเช่น
สกังได้กันนี่เนี่ยมาสิจ้องนี่จ้องคุยวิโรนิมิชินีลงนี้สกังสิจัดเนี่ย ที่ด้านการกวาดจับผู้ริหามีละสังอาญาในการนิบิโรมีละเสียชีวิตที่ไต่บริพิปานีวายมีสักคนยันเนี่ยมีเสียชีวิตบุตรหนี้หรือมาเนมิชินีลูกหลานสิ่งสิ่งจักกูที่ด้านการกวาดจักการนิบิโรไม่สวยแต่ใครจะรู้เดี๋ยวตัวยาวเลยไม่สวยแต่ใครข้าเลยสวยสิ่งสิ่งจักหามีละเสียชีวิตในมันเป็นมารอกันนี้เดี๋ยวมาชีวิตจีว่าชาวยาวมีชีวิตเลยลูกที่ด้านการกวาดจับผู้ต่างชีวิตดูกับเปลี่ยวเลยอยู่ที่นี่ยาวมีชีวิตก็มันจะโน้ตได้ไหมนี่ทำอะไรยาวมีอะไรจ้ะ ยูเรนยาวมิชูวิวอัตมาเนี่ยจะเอาแต่ไม่มีทางอะไรยาวมิวจะรอว่าช่องนี้ยาวมิชูเลยอันนี้คือช่องว่าจีวันลงมามิชูนี่ก็เกณฑ์เนี่ยนอกจากจะนั่งเย่เตยโตเย่นับจากโตเกณฑ์เอาไอ้ตรงนั้นมิชูนี่ก็นี่เนี่ยมาคู่ล้อเรื่องว่าชัวชาวมิชูไว้ก็จีรังอันนี้เราคงต้องจำดีเลยก็
จีอาร์มาสิ่งสิ่งที่ดูสิ่งที่พี่ทำฮัลโหลเองเป็นเองมีลองส่งช่องดูเลสรัวกรอที่จะมาที่อาร์ดูฮัลโหลที่จะกันนี่ก็เปลี่ยวอะไรคุณมิชูข้างเนี่ยจีอาร์ฮะชิ้นเรื่องนี้หนีมาชีวิตจีอาร์พี่ป่าเลยสิ่งสิ่งที่ฮะคันนี้นุกันนี่ก็ยิ่งข้างเนี่ยเจ้าสิ่งนี้เตล่าเลยสั่งเรื่องนี้ลงอยู่ในจิบูด้วยคุณรู้เนี่ยมีสิ่งนี้เรื่องนี้ล่าสุดก็ที่จะกันกาวิพูดกับยูซาวอะไรแต่วันนี้เนี่ยพัตตาลูสิ่งสิ่งที่เป็
Shibu Mune Dega, Glamma Gia Osurega, Glamma Yua, Lekau Jaya, Hinda Ji, Jongong and Mijido Men Sari Yarigu, Nemishili Lubro Nilu Mishogera Jong, Injibong Lia Jolo, Milan Soshongerelu, Didaganiga, Piore, Glamma Gia Osuga Giarigu, Mila Sekoni Maniga, Sekosi Jaduga, Tawana Vio Mishura Mulu, Sharema Chani Dide Nin to Milan Gedalu, at the Shise Yua Pu Dule, Ugangu, the Napika Kanalu, Pisondari Lu Didaganiga, Piore.
เนี่ยจําได้ว่าสัตว์ลาดิเนี่ยสิเนี่ยมาเนี่ยครับเป็นมีสูเลยสเปนเนี่ยสิได้สิเลยลาเรียกาดิเนี่ยลาอยู่ว่าโหลอุบ้องกองเตียงเนี่ยพออุบ้องกองเตียงเนี่ยเว้นล่ะเอ้ตะละละลองว่าได้ตัวก็ละมาเรียกงาไอ้ดีๆละกอกจะเรียกอ่ะตันเนี่ยไอ้คนไอ้ชื่อไอ้เราไอ้มาพออุเนี่ยก็สุดแล้วแต่ชื่อไอ้ปัสสาพลีเดียวเลยตะละเนี่ยจิตตัวเลยของเกเรมัง
ဒီနေ့ရှင်ရတော့အဲဦးမေကိုယ်တိုင်ကဟိုကူအိုက်ပါဘောဖုန်ကြီးကြောင့်လည်းစေဘေးကြောင့်လည်းပုံကူလေးတွေနေရာတဲ့ပုံကူလေးကိုလွှဲရလို့ကြောင့်ခေါ်နေကြတော့ဆွဲထုတ်ခေါ်လာခဲ့တာပဲဖြစ်စဉ်နဲ့ပတ်သက်လို့ဗီယူကြီးကတော့တိကျအတိမပြုနိုင်သေးပါဘူးဆစ်ချောင်းရသားတွေဟာရွာနီးနာဝင်းကျင်ကိုတော့မှကောင်းကောင်းမသွားရတဲ့အနေအထားမျိုးဖြစ်တယ်လို့တိကျကဏီကပြောပါတယ်
စကိုင်းတိုင်းဘက်ကခုလိုချင်းနေတဲ့ပတ်သက်လို့ဒီ PDF ဒေသခံကာကွယ်ရေးဖွဲ့တွေဟာကြေးရွာတွေကိုကာကွယ်ယူပြီးတော့ဒီအကြံဖက်လိုရာတွေကိုလုတ်ကန်နေတယ်ဆိုပြီးတော့မြန်မာစစ်ကောင်စီဘက်ကတော့ဆွဆွဲတုံ့ပြန်ထားပါတယ်ခင်ဗျာ
ဗီအိုအစီအစဉ်တွေကိုရေဒီယိုရုပ်သံကြားလို့ပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ဗီအိုအမေရိကန်တန်ကနေမြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်ဒီစီကနေဒိုင်ရိုက်ထုတ်လင်းပေးနေပါတယ်။
အခုဆက်ပြီးတော့ Chevron က ရောင်းမဲ့အစုရှယ်ယာတွေကိုစစ်ကောင်စီဘက်ကရောက်မသွားဖို့တက်ကြွသူတွေတောင်းဆိုတဲ့အကြောင်းဆက်ပြီးတော့ပြပြပေးပါမယ်။ American Sun Inc. Company Chevron ဟာ မြန်မာပြည်တွင်ပိုင်ဆိုင်ထားတဲ့အစုရှယ်ယာတွေပြန်ရောက်မှုရှိနေရမို့ဒီပိုင်ဆိုင်မှုတွေစစ်အုပ်စုစီရောက်မသွားအောင်ထိန်းသိမ်းထားပေးဖို့ပြည်တွင်းကနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်စစ်တပ်ဟာ Chevron ရဲ့ရင်းနှီးမြုပ်နှံမှုကနေတစ်နှစ်ကိုအမေရိကန်ဒေါ်လာတန်150လောက်ရရှိနေတဲ့အတွက်ဒီအကျိုးအမြတ်တွေဆက်ပြီးမရရှိအောင်ဆိုင်းငံ့ထားဖို့ပြည်တွင်းနိုင်ငံရေးတက်ကြွသူတွေကထောက်ခံလက်မှတ်တွေစုဆောင်ကောက်ယူပြီးအမေရိကန်ကုမ္ပဏီကိုဖိအားပေးလိုက်တာပါရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုဇော်ဝင်းလိုင်းပြပြပေးပါမယ်ရှင
်ရတနာတဘာဝတန်းငွေပိုက်လိုင်းရဲ့အစုရှယ်ယာအများဆုံးပိုင်ဆိုင်တဲ့ Chevron ဟာစစ်ကောင်စီအကျိုးဖြစ်စေမဲ့ရှယ်ယာငွေခိုးဝယ်မှုတွေလက်တလောရပ်တန့်ထားမလားမထားဘူးလားဆိုတာအခုလာမယ့်မေလ25ရက်နေ့မှာ Chevron ရဲ့အစုရှယ်ယာရှင်တွေမဲခွဲဆုံးဖြတ်ကြမှာပါဒါကြောင့်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကChevron ကိုဖိအားပေးဖို့အတွက်ပြည်သူတွေရဲ့လက်မှတ်ပေါင်း2,000,000ရအောင်ကောက်ခံနေပြီးဒီငွေတွေစစ်တပ်ကိုမရောက်အောင်လှုပ်ရှားတောင်းဆိုနေတာဖြစ်ကြောင်းတရားစတာအရေးတက်ကြွလှုပ်ရှားသူကိုရဲက VOA ကိုပြောပါတယ
်အခုတကယ်လို့ဒီ Chevron တို့တူတယ်လို့ကဟိုအခုပေးမဲ့တန်းတရားအတန်း150တန်းအမေရိကန်ဒေါ်လာတန်းရာခိုင်နှုန်းနေပေါ့လေနော်အဲ့ဒါစက်ကောင်စုမပေးဘူးတဲ့ကျွန်တော်ကပြည်သူတွေနဲ့ကျွန်တော်အလုံးတော်လိုင်းရာစုဝိုင်းဝန်းတောင်းဆိုကြတယ်ဒီမိုကရေစီလိုလားတဲ့လူခွေလိုလားတဲ့အစုဖွဲ့တွေဒီအလုံးဝိုင်းဝန်းတောင်းဆိုကြတယ်ဒီကဒီကျွန်တော်ပြည်သူတွေဖိုင်တဲ့တန်းစားသားတွေဖြစ်တယ်ဒါတွေကိုသူတို့ဟိုပေးတယ်မပေးဘူးသူတို့ရဲ့သမိုင်းဖြစ်မယ်လူမျိုးတုံးတစ်ဖြတ်မှုတွေကိုတူးနွန်ထားတဲ့လူတွေနဲ့သူတို့ဘယ်လောက်ထိပါဝင်ပတ်သက်မယ်ဆိုတဲ့ဟာဒီသူတို့ရဲ့သမိုင်းဖြစ်တယ်အော်အဲ့ဟာဒီသူတို့ပုံမှာပဲဆက်ရောက်မှုရှိမယ်သူတို့ပြည်သူတွေရဲ့တောင်းလှန်ရေးနဲ့တောင်းလှန်ရေးပုံမှာထားတဲ့စစ်တပ်နဲ့ပတ်သက်လို့တော့ကျွန်တော်တို့သံရလုံးဝမရှိဘူးဘယ်သူကူကူမကူကူပြည်သူတွေစက်ထိုင်မှာပဲဒီတောင်းလှန်ရေးမှာပြက်ကူပြက်မယ်ဆိုကျွန်တော်အလုံးညွှန်ကြည့်ပြီးသားဖြစ်တယ
်ရှပနွန်နဲ့စစ်တပ်ပိုင် MOGE တို့ပူးပေါင်းလုပ်တဲ့ယရနာလုတ်ကွက်ကတဘာဝတန်းငွေတွေကိုထန်းနိုင်ငံကိုရောင်းချနေတာဖြစ်ပြီး2015ခုနှစ်ကနေ2019ခုနှစ်အထိ9နှစ်အတွင်းမှာအမေရိကန်ဒေါ်လာတန်း600လောက်စစ်တပ်ကဝင်ငွေရထားတာပါကနဦးမှာ Chevron Company ဟာယရနာတဘာဝတန်းငွေစီမံကိန်းမှာ128.16%ရာခိုင်နှုန်းပါဝင်ထားခဲ့ပေမဲ့ပြင်သစ်ကုမ္ပဏီ Total ကဒီစီမံကိန်းကနေနှုတ်ထွက်သွားတဲ့နောက်မှာ Total ရဲ့ share တွေကို Chevron PTT နဲ့ AMOGE သုံးကုမ္ပဏီကခွဲယူခဲ့ကြတာပါအဲဒီနောက်မှာ Chevron က 48.1% ရာခိုင်နှုန်းနဲ့ပိုင်ဆိုင်မှုအများဆုံးဖြစ်ခဲ့တာပါChevron နဲ့ Total ကတော့စစ်ကောင်စီနဲ့လက်မတွဲတော့ပဲလက်ရှိရင်းနှီးမြှုပ်နှံမှုတွေကနေနှုတ်ထွက်သွားပြီလို့တရားဝင်ပြောထားပေမဲ့ဘယ်လိုထွက်ခွာမလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတရားဝင်အကြောင်းကြားစာမရရှိသေးဘူးလို့စစ်ကောင်စီဝန်ကြီးဌာနတွေကတုံ့ပြန်ထားတာရှိပါတယ်။ဒါနဲ့ပတ်သက်ပြီးကိုရဲကပဲအခုလို့ဆက်ပြောပါတယ
်။ဘောဘီနဲ့ပတ်သက်ပြီးသူတို့ဘယ်လောက်ပြင်းမလဲဘယ်လိုပြင်းမလဲဘယ်လိုထွက်ခွာမလဲဆိုတဲ့ဟာမျိုးတွေကျွန်တော်တို့ပြည်သူတွေရဲ့ကဒီတန်စတာတွေရဲ့မူလပိုင်စဖြစ်တဲ့ကျွန်တော်သိခွေလည်းရှိတယ်။သိလည်းသိရမယ်သိခွေလည်းရှိတယ်။နော်အဲ့ဒါကြောင့်ကျွန်တော်တို့ကဟိုဒီလိုဟိုအဆုံးပြတ်တောင်းဆိုလှုပ်ရှားမှုတွေကျွန်တော်လုပ်တာဖြစ်တယ်အဲ့တော့ဒီတန်းတရားဆိုပေါင်ဝန်ကျင်ပတ်စံပေါ်လိအဲ့ဒါနည်းတဲ့ပတ်စံမှမဟုတ်တာနော်ဒီတော်လှန်ရေးအတွက်ကိုကျွန်တော်တို့အများကြီးဟိုဟိုတည်ရောက်မှုရှိရဲ့လို့ပြောချင်ပါတယ
်လက်မှတ်ပေါင်း2,000စုဆောင်းကောက်ယူထားတာကိုအခုလာမယ့်မေလ20ရက်နေ့နောက်ဆုံးထားပြီးလှုပ်ဆောင်သွားမယ်လို့ဒီကမ်ပိန်းအတွက်အဓိကလှုပ်ရှားနေတဲ့သွေးစွန်းငွေအဖွဲ့ကပြောပါတယ်ပြည်တွင်းပြည်ပနိုင်ငံရေးလှုပ်ရှားသူတွေရဲ့ဖိအားကြောင့်မြန်မာရေနံနဲ့တဘာဝတန်းငွေလုပ်ငန်း MOGE နဲ့ပူးပေါင်းလုပ်ကိုင်ခဲ့တဲ့မလေးရှားက Petronas ကုမ္ပဏီ၊ထိုင်းအစိုးရပိုင် PTTEP ကုမ္ပဏီနဲ့ဂျပန်က ENEOS စတဲ့စွမ်းအင်ကုမ္ပဏီတွေမြန်မာနိုင်ငံကနေမကြသေးခင်ကထွက်ခွာသွားခဲ့ပါတယ်။ Chevron လိုပဲပြင်သစ်စွမ်းအင်ကုမ္ပဏီကြီး Total C ကနေလည်းစစ်ကောင်စီကအမေရိကန်ဒေါ်လာတန်း250လောက်ထပ်ပြီးရနိုင်တဲ့အတွက်ဒါကိုလည်းပိတ်ဆို့ဖို့စူးစမ်းနေကြောင်းနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။အမေရိကန်အာဆီယံထက်တီးစိုးဝဲမတိုင်ခင်ရပ်ပိုင်းအလိုမှာလဲမြန်မာအရဖက်အဖွဲ့စီ600ကျော်ကတမရဂျိုးဘိုင်ဒန်ကိုအိတ်ဖွင့်ပေးစာပေးပို့ခဲ့ပြီးစစ်ကောင်စီလက်အောက်ခံ MOGE ကိုပိတ်ဆို့အရေးယူတာဟာအမေရိကန်ရဲ့မူဝါဒနဲ့လဲကန့်ညီလိုက်မယ်လို့တိုက်တွန်းခဲ့ကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောကြားပေးခဲ့တာပါရှင်ဗုဒ္ဓမြတ်ရဲ့တင်ပြပို့ချက်တွေကတော့ကျလောက်ပါပဲ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပြည်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်စပောက်ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်ရင်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါ යි နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါ යි VOA ပြည့်စက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
VOA American တန်ရဲ့ဗုဒ္ဓဘူးညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ line to meter 32 kHz 9303ညနဲ့9383ည line to meter 51 kHz 9885 line လက် meter 190 kHz 1505တို့ကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဗုဒ္ဓဘူးညရဲ့အပတ်စဉ်ခဏတွေကိုတင်ဆက်ပေးသွားမှာပါ။ဒီထဲကမှဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့ကိုရနိုင်ရဲ့အားကစားကဏ္ဍမတိုင်ခင်မှာတော့ဒေါက်တာတန်စောရဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရအောင်ပါဒီတစ်ပတ်မှာတော့မိုးရသည်မှာတွေးလွန်တုတ်ကွေးယောဂကာကွယ်ဖို့အကြောင်းပြောပြပေးထားပါတယ်မြန်မာနိုင်ငံမှာမိုးရသည်တွေဝင်လာပြီဆိုရင်ကလေးတွေအတွက်အထူးသတိထားရမှာကတွေးလွန်တုတ်ကွေးယောဂဖြစ်ပါတယ်ချင်းကတဆင်ကူးဆက်တတ်တာမို့ဒါကိုလည်းအထူးသတိထားကာကွယ်ဖို့လိုပါတယ်လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်စောကတင်ဆက်ပေးထားပါတယ်ရှင
်မိုးရသည်တွေကိုဝင်ရောက်လာတဲ့အချိန်မှာကလေးငယ်လေးတွေအတွက်သတိပြုရမယ့်ယောဂတစ်ခုကတော့သွေးလင်းတုပ်ကွေးယောဂဖြစ်ပါတယ်။သွေးလင်းတုပ်ကွေးယောဂဟာချင်းကိုက်ခံရတာကနေတဆင့်ကူးဆက်ပြန့်နှံ့တဲ့ယောဂတစ်ခုဖြစ်ပြီးမိုးရသည်မှာအဖြစ်များတဲ့ယောဂတွေထဲမှာတစ်ခုအပါအဝင်ဖြစ်တာကြောင့်သတိပြုကာဝယ်ထားဖို့လိုတယ်လို့တမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရစေ။
အဲ့တော့မိုးရသည်ရောက်လာပြီဆိုရင်ဆရာတို့အဓိကဒီယောဂတွေနဲ့ပတ်သက်ပြီးတော့သတိထားကြရယောဂ၅မျိုးရှိပါတယ်။နံပါတ်၁ကတော့ဒီမိုးရသည်မှာလေထုထဲမှာဒီ virus bacteria ပိုးမွှားတွေပြန့်နှံ့မှုနှုံများတယ်နောက်ကူးစက်မှုနှုံများတာတွေ့ရတဲ့အတွက်သူတို့ ਨੇ ပတ်သက်တဲ့အေးမီတုတ်ကွေးနှာစည်းချောင်းဆိုးလေချောင်းတာဒီရောဂါတွေဖြစ်တယ်ပေါ့နော်ပြီးတဲ့အခါကျတော့ဒီရာသီဥတုအခြေအနေကြောင့်ပဲရင်ကျက်ပန်းတာနဲ့ဆုတ်ဝေဒနာတွေတွေရာလဲပို့ပြီးတော့ချောင်းဆိုးခြင်းရင်ကျက်ခြင်းခံစားရတာတွေရတယ်နောက်တစ်ခုကအစာအစာနဲ့ရေနဲ့နောက်တန့်ရှင်းမှုမရှိတဲ့အတွက်ကြောင့်ဝန်းလျှောဝန်းပြက်ယောဂါဝန်းကိုက်ယောဂါတိုက်ဖိုက်ယောဂါနောက်တစ်ခါအသေးအောင်သားဝါဒီယောဂပေါ့နော်ဒီယောဂတွေနဲ့ပတ်သက်တဲ့ဟာတွေတွေ့ရတယ်။နောက် insect လို့ခေါ်တဲ့ဒီချင်းရင်နေနဲ့ပတ်သက်တဲ့ယောဂတွေပေါ့နော်အထူးသဖြင့်တော့ချင်းကိုက်ခံရလို့ဖြစ်တဲ့သွေးလွန်တုတ်ကွေးယောဂတို့နော်ဒီယောဂတွေကမိုးရသည်မှာဖြစ်များပါတယ်။နောက်ဆုံးနံပါတ်5ယောဂကတော့ဒီအစ်စ်ရောင်ခံစားနေရတဲ့ယောဂခံစားနေရတဲ့လူတွေကဒီမိုးရသည်မှာအစ်စ်ရောင်စစ်ကိုက်ဒါတွေပို့ပြီးတော့ခံစားရတာမျိုးတွေရှိပါတယ်။
တယ်လီတိုကွေယောဂါဟာချင်းကိုက်ခံရတာကနေတဆင့်ကူးဆက်ပြန့်နှံ့တဲ့ယောဂါတစ်ခုဖြစ်တာကြောင့်ဒီချိန်မှာရေသေးငယ်လေးတွေကိုချင်းကိုက်မခံရအောင်နီလန်းမျိုးစုံအသုံးပြုပြီးကာဝယ်ပေးထားကြရမှာပါ။အဲ့တဲ့အချိန်မှာချင်းတော်အသုံးပြုဖို့လိုပြီးအင်ဂျီလက်ရှိပေါင်းမီရှိတွေကိုလည်းဝစ်ဆင်ပေးထားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါရစေ
။ဒီကွေယောဂါအနေနဲ့တော့ဒီမိမိရဲ့ရေသေးငယ်တွေကိုချင်းကိုက်မခံရအောင်အဝတ်စားလုံးလုံးချုံချုံဝတ်ပေးမယ်။နော်လူဝေစားနဲ့လွတ်နေတဲ့အရေးပြားတွေမှာလိုအပ်လို့ရှိရင်ဆရာတို့ repellent လို့ခေါ်တဲ့ချင်းကိုက်ဆေးချင်းမလာဆေးချင်းမနာဆေးပေါ့နော်ဆိုတော့ဒါလေးတွေကိုဆရာတို့ကလိန်ထားဖို့လိုနိုင်ပါတယ်နေကင်းနေလေအဲ့တဲ့ကလေးတွေကလည်းချင်းတော်နဲ့အိပ်တယ်ပါတယ်ဘာလို့လဲဆိုရင်ဒီသွေးလွှတ်တို့ကိုဖြစ်တဲ့ချင်းအများစုကနေကင်းကိုက်တဲ့ချင်းတွေဖြစ်ပါတယ
်သွေးလွှတ်တို့ကွေးရောကကူးဆက်ပြန့်နှံ့စေတဲ့ချင်းကြားဟာရေကြည်ရေတမ်းမှာပေါက်ဖွားလေးရှိတာကြောင့်မိမိအိမ်တွင်အိမ်ပြင်နဲ့ရက်ွက်အတွင်းမှာချင်းပေါက်ဖွားနိုင်စေမယ့်နေရာတွေရှိရင်ရှင်းလင်းဖယ်ရှားထားသင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုကြံပေးပါတယ
်မိုးရသည်မှာဆရာတို့ချင်းနေရင်နေပေါ်များတာပေါ့နော်အဲ့တော့ချင်းထဲမှာမှာဆရာတို့ Aedes aegypti လို့ခေါ်တဲ့ရေကြည်ရေတမ်းမှာအောက်တဲ့ချင်းကဒီသွေးလွန်တုတ်ကွေး virus ပိုးသေဆောင်ပါတယ်။ဒါကြောင့်မလို့သွေးလွန်တုတ်ကွေးယောဂကာကွယ်ဖို့အတွက်ကလေးရှိတဲ့မိဘတွေနဲ့မိမိကလေးငယ်တွေကိုဒီနေ့လယ်နေ့ခင်းမှာကြိုက်တဲ့ချင်းကြားပေါ့နော်။အကြိုက်မခံရအောင်ဂရုပြုဖို့လိုပါတယ်။အဲ့တော့ကာကွယ်တဲ့နည်းကတော့ချင်းမရှိအောင်ကိုယ့်ပတ်ဝန်းကျင်မှာချင်းမရှိအောင်ပြုလုပ်ခြင်းအဓိကဖြစ်ပါတယ်။နော်အဲ့ဒီခါကျတော့ဒီချင်းပေါက်ဖွားနိုင်တဲ့ရေကြီးရေသန့်ခန္ဓာအိမ်မှာရှိတဲ့ဆရာတို့ဒီရေတွေကိုအကုန်လုံးကဖုံးထားတဲ့နော်ရေတွေကိုဆရာတို့ကဒီချင်းဥမဥနိုင်အောင်ဆရာတို့ကစီစဉ်ထောင်ရဲထားပေးဖို့လိုပါတယ်ဖုံးသွန်လဲစစ်ပေါ့နော်အဲ့တော့ဖုံးသွန်လဲစစ်ဒီမလုပ်တာလဲဆိုရင်ချင်းပေါက်ဖွားမှုမရှိအောင်ချင်းဥဥလို့မရအောင်ရေတွေကိုဖုံးထားတယ်ဥလာတဲ့ချင်းပို့တဲ့အခါမှာပိုးလောက်လန်းနေပြီးပေါက်လာတဲ့အခါမှာဆရာတို့ကသူ့ကိုလဲလှယ်ဖြစ်တာတို့ရေစင်းနဲ့ခတ်ထုတ်ပြစ်တာတို့နော်သွန်ပြစ်လိုက်တာတို့ဒါတွေကိုဆောင်ရွက်ခြင်းအဖြစ်ဆရာတို့ချင်းမပေါက်အောင်က ဆောင်ရွက်ထားတယ်ပေါ့နော်အဲ့တော့ခြင်ပေါက်လာပြီဆိုရင်လည်းဆရာတို့ကဒီခြင်ကြီးကိုယ့်ရဲ့ပတ်ဝန်းကျင်မှာမရှိရေးကိုခြင်ခိုးအောင်နိုင်တဲ့မှောင်မိုက်တဲ့နေရာမရှိရေးဒီကောင်းလေးတန်းရအောင်ဆောင်ရွက်ထားပေးရင်းနဲ့လိုအပ်လို့ရှိရင်ခြင်ကိုဆရာတို့ဒီခြင်စေးသုံးပြီးတော့နော်ခါခွဲတဲ့နေ့ကိုဆောင်ရွက်ပေးဖို့လိုပါတယ်ဒီသွေးလွန်တူကွေအသက်အနည်းရှိတဲ့ယောဂဖြစ်ပါတယ်ဒါကြောင့်မလို့ဒီရာသီဥတုမှာအဖျားကြည့်မယ်ခြေထဲမှာနီဆက်ကလေးတွေပေါ်မယ်ချောင်းဆိုးတဲ့အခါမှာကော်ဖီပုံရောင်နေအမယ်ခြေပြားလက်ပြားအေးမယ်ကနာမငြိမ်ဖြစ်မယ်စသည်အားဖြင့်ဒီလိုလက္ခဏာတွေတွေ့ပြီဆိုရင်တော့နီဆက်ရကျန်းမာရေးဌာနတွေအမြန်ပြတ်တာပြီးတော့သွေးလွန်တူကွေရဲ့ဟော်မုန်းစစ်ဆေးပြီးတော့ကုသမှုခံယူခြင်းအားဖြင့်အသက်အန္တရာယ်ကနေကင်းဝေးနိုင်မှာဖြစ်ပါတယ
်မွေးရည်တွေကိုဝင်ရောက်လာတဲ့အချိန်မှာယနေ့ကလေးတွေမှာသွေးလွန်တူကွေရောဂါကူးစက်ခံရဖို့အခွင့်အရေးများတာကြောင့်ကျွန်းနေသတိပြုကာဝယ်ထားကြဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျေးဇူးတင်ပါ
ထောက်တာတန်းစွာတင်ဆက်ပေးခဲ့တဲ့လူလူနဲ့ကျမရဲ့အစီအစဉ်ကိုနားဆင်ခဲ့ရတာပါ VOA American တန်ရဲ့ရေဒီယိုနဲ့ရုပ်သံတင်ဆက်မှုတွေကို VOA မြန်မာပိုင်း website အပြင် Facebook လူမှုကွန်ရက်နဲ့ YouTube website ပေါ်ကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်သောတာရှင်တွေအနေနဲ့ကျမတို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@voanews.com ကိုပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လည်းဆက်သွယ်နိုင်ပါတယ်ရှင်
COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းစည်းတက်တာကဘိုးကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှာခေါင်းစည်းတက်တယ်လားကြည့်ရအောင်ပါ။အသက်9နှစ်အောင်ကလေးဆိုရင်နှာခေါင်းစည်းတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှမဟုတ်လို့ပါ။ဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ကလေးနှာခေါင်းစည်းတက်ထားဖို့လိုနိုင်ပါတယ်။အသက်6နှစ်နဲ့17နှစ်ကြာကလေးတွေနှာခေါင်းစည်းတက်ရပါမယ်။သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတေချာကြပေးရပါမယ်။အသက်7နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှာခေါင်းစည်းတက်ရပါမယ်။အောင်းနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းစည်းမဖြစ်မနေတက်မခိုင်းတဲ့နဲ့တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။Cystic Fibrosis အဆုတ်ရောင်ယောဂါ Cancer ယောဂါဒီလိုယောဂါခံရှိတဲ့ကလေးတွေကတော့ဆေးရုံတုံးနှာခေါင်းစည်းတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေခွာချားမနေနိုင်ရင်ပိတ်နှာခေါင်းစည်းတက်တင်တာပါ။ကလေးတွေဟာနှာခေါင်းစည်းမတက်ခင်လက်ကိုပိုးတက်စည်းရည်နေဆိုရင်စက္ကန့်20ရေနဲ့ဆက်ပြနေဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်။နှာခေါင်းစည်းကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတိကျဖုံးတဲ့အရွယ်စားမှန်ဖြစ်ဖို့လိုပါတယ်။တက်ထားတဲ့နှာခေါင်းစည်းကိုတို့မနေရသလိုမေးစည်းအောင်မှမထားရ၊ပါးစပ်နဲ့မကိုက်ရ၊သူများကိုလည်းပေးမတုံးရပါဘူး။နှာခေါင်းစည်းချွပင်းရင်လည်းအိတ်တို့ဘူးတို့လည်းထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်။ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန္တရာယ်ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင်။
ဖီယိုရဲ့ဗိုလ်တပူးညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိဆက်ပြီးတော့တိုက်ရိုက်အတန်လှင့်ပေးနေပါတယ်။အခုဆက်ပြီးကိုရန်နိုင်ရဲ့အာဇာကဏမတိုင်ခင်မှာတော့ဥကျော်စန်တာရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရအောင်ပါ။ဒီတစ်ပတ်မှာတော့အမေရိကန်သဘောထားနဲ့မြမအလားအလာအကြောင်းနားဆင်ရမှာပါ။မြမအကြောင်းလဲအတွက်နိုင်ငံတကာဖိအားဟာအင်မတန်အရေးပါပါတယ်။ဒီအတွက်အမေရိကန်အစိုးရကဥဆောင်ကြိုးပမ်းနေတယ်လို့အမေရိကန်ပြည်ထောင်စုရဲ့အာရှပစိဖိတ်လုံခြုံမှုလေ့လာရေးဌာနပေါင်မောက်ခမိမိဝင်းဘက်ကဆိုပါတယ်။အာနာသိန်းစစ်တပ်နဲ့ဖီဆန်ရေးအင်အားစုတို့ရဲ့လက်ရှိအခြေအနေကိုလည်းတစ်ချိန်ကမြန်မာစစ်အရာရှိတွေကိုပညာသင်ကြားပို့ချပေးခဲ့တဲ့အမေရိကန်ဒုဗိုလ်မှူးကြီးအငြိမ်းစားမိမိဝင်းဘက်ကနှိုင်းယှဉ်ထားပါတယ်။အသေးစိတ်ကိုပေါင်မောက်ခဘက်နဲ့ဥကျော်စန်သာဆွေးနွေးသုံးသပ်ထားပါတယ်ရှင်။
ဘမကမီဝင်ဘက်ကနာမိသားအနေနဲ့ကြိုးစားချင်တာကတော့ဥပိန်စိန်အစိုးရတက်ပြီးကလေးကစပြီးတော့မြန်မာနိုင်ငံစစ်တပ်နဲ့အမေရိကန်စစ်တပ်စစ်တပ်ချင်းဆက်ဆံရေးဆိုရက်ပုံမှန်တစ်ခုကြီးကတော့ချင်ပါတယ်ဆိုတော့အဲ့ဒီဟာကိုအချင်းချင်းပြောပါဘယ်လိုပုံမှန်မျိုးစီးကြလဲအခုတော့ပြတ်တော့ပြီပေါ့နော်အဲ့ဒါဟုတ်ကဲ့ရှင့်
ဟိုမြန်မာနိုင်ငံပေါ့နော် democracy transition အချိန်မှာပေါ့ကျမတို့က military to military engagement လို့မျိုးပေါ့နော်ဒီဥစ္စာလုပ်တဲ့အခါမှာတချို့မြန်မာ officer တွေပေါ့နော်ကျမတို့ရဲ့ center မှာလာပြီးတော့အကြောင်းမှတက်တာပေါ့နော်အကြောင်းမှတက်တာဒီတရားရဲ့ခဏခဏပြောတဲ့ဥစ္စာ training training ဆိုအဲ့ဒါမှတကယ် training မဟုတ်ဘူးကျမတို့က education education ဆိုတာပညာသင်တာပေါ့နော်ကျမတို့သင်ပြီးတာအကြီးကြီးဆိုင်ရာဆက်ဆိုင်ရေးနောက်ပြီး civil militarythe relation you know the democratic government out my boy the system တစ်ခုအောင်မှာ civil military relation ဘယ်လိုရှိရလဲဆိုတာအဲ့ဒါလေးသင်ပြရမှာ
အဲ့ဒီဆက်ဆံရဘူးပြတ်သွားပြီပေါ့နော်အနာသိမင်းနောက်မှာ
ဟုတ်ကဲ့ရှင်အခုချိန်မှာအလုံးအစီ US ကနေ sanction လောက်ထားလိုက်မြန်မာစစ်တပ်က
အခုရုရှားကယူကရိန်းကိုတိုက်ကြောပြဲနောက်မှာမြန်မာစစ်ကောင်စီပေါ့လေသူတို့ကရုရှားကိုအပြတ်အသတ်ထောက်ခံလိုက်တယ်ဆိုတော့အမေရိကန်နဲ့ဆက်ဆံရပူပြီးအစမ်းဝေးသွားတယ်လို့ပြောလို့ရပါတယ်။
ရုရှားကိုထောက်ခံလို့အမေရိကန်နဲ့ဝေးတာကတလောက်လောက်မရှိဘူး။ပို့ပြီးတော့အမေရိကန်နဲ့ဝေးသွားတဲ့ဥစ္စာက military coup အနာသိမ်းတာနဲ့ဟို democratic elected ဝင်နေတယ်လို့ဖန်ဆီးတာအဲ့ဒီဥစ္စာကပို့ပြီးတော့အရေးကြီးတယ်
။အချို့ကပြောကြတယ်အဲ့ဒီအမေရိကန်ရဲ့စစ်ကောင်စီပေါ်မှာအရင်ယူမြန်မာနိုင်ငံဒီမိုကရေစီနံပါတ်ကိုတက်ဆန်းနိုင်ဖို့အတွက်အမေရိကန်ရဲ့ဆွမ်းဆောင်မှုတွေဟာသိသိအောင်မရှိဘူးဆိုပြီးတော့မြန်မာပြည်သူတော်တော်များများကညှိတွားကြပါတယ်။ပညာရှင်တယောက်နဲ့ဘယ်လိုပြောလို့ပါလဲခင်ဗျာ။ဟုတ်ကဲ့
ကျမတို့ဒီသမိုင်းမှာအောင်မြင်သွားတဲ့တော်လှန်ရေးတွေကိုပြန်ပြီးလေ့လာလိုက်တဲ့အခါမှာပေါ့နော်။ကျမတို့ကသွားတွေ့လဲဆိုသူတို့အဓိကသုံးချက်ပါတယ်အဓိကတုံးရဲ့အဲ့ပထမဆုံးတစ်ချက်ကဒါပြည်သူလူထုရဲ့ဆန့်ကျင်မှုပေါ့နော်ပြည်သူလူထုအများကြီးရဲ့ဆန့်ကျင်မှုနောက်တစ်ခုကျတော့အကြီးကြီးဆိုင်ရာကဖြစ်အားအများကုန်နောက်သုံးချက်မြောက်ကကျတော့ defection defection ဟိုနည်းစစ်တပ်နဲ့ elite ရဲ့ defection အဲ့ဒီဥစ္စာသုံးမျိုးတွားတွေ့တယ်ဆိုတော့ဒီဥစ္စာအကြီးကြီးဆိုင်ရာရဲ့ဖြစ်အားအရင်ကြီးကြီးတယ် and အဲ့ဒီဥစ္စာကိုအတွက်ကြောင့်လဲ US ကဒီဘက်ကနေပြောပါတော့ဥစ္စာကြီးတော့ဒီဘလူးနီးနဲ့ဖြစ်အားပေးရမယ်ဆိုတာဆောင်ရွက်နေရပါတော့အဲ့ဒီဥစ္စာ sanction တွေလည်းပါတယ်နော်ဟို number diplomatic ပေါ့နော်ဟိုဝင်နေတဲ့ ASEAN တို့နဲ့ဟိုနေနေတဲ့ neighboring country တွေနဲ့ European country တွေအားလုံးနဲ့တူတူပေါင်းပြီးတော့လုပ်တဲ့ဥစ္စာမှာအဲ့ဒါကြောင့်မလို့လဲဒီဖြစ်အားကအများကြီးရှိလာတာ
ဆိုတော့ဒီမျိုးရဲ့တုံးချက်မှာပြည်သူတွေရဲ့ဆန့်ကျင်ဥကြောင်းမှုအဲ့ဒါကတော့မြန်မာနိုင်ငံသမိုင်းမှာတခါမှမကြုံဘူးတဲ့အောင်ကြီးမာတဲ့ဆန့်ကျင်ဥကြောင်းမှုတွေ့နေရတယ်လို့ပဲကျွန်တော်ကတော့သတင်းစာမျက်နှာအောက်နဲ့မြင်ရတယ်။ဆိုတော့ဖီအားကတော့လုံလောက်တဲ့ဖီအား enough pressure ရှိပါရဲ့လား။လူတွေကညှိတွားကြတဲ့အဲ့ဒီအကြောင်းကိုအဲ့ဒါပူပြီးလုပ်တင်တယ်ဖီအားပူပြီးပြင်းတယ်အမေရိကန်တို့ကအပြောသာများနေပြီးတော့လက်တွေ့နေတယ်လို့ဆိုပါတယ်။ကျွန်တော်အဲ့ဒီအကြောင်းကိုကြည့်နေတာပါ။အထူးသဖြင့်ဒီဘယ်ရောက်ချင်းတန်ခပ်ပြီးဆိုရနေမှာရင်းနံတို့ဘာလို့ဆိုရင်သူကမသိဆုံးဖြစ်နေတယ်
ကျွန်တော်ကတင်လာ US State Department ကနောက်ထပ် sanction တစ်ထုတ်ထလာပြန်ပြီဆိုတော့အဲ့ sanction ကတဖြည်းဖြည်းနဲ့သူတို့တင်းကျပ်တာပေါ့နော်တင်းကျပ်ဖို့လုပ်နေတယ်ဟုတ်တယ်ရင်းနံနဲ့အဥ္စာလည်းသူတို့ချိန်ပေါ်ပါပဲသူတို့အဲ့ဒီဥ္စာကိုအများကြီးပဲဆွေးနွေးနေကြတယ်ရင်းနံနဲ့ပတ်သက်ပြီးတော့လုပ်တဲ့အခါမှာနည်းနည်းလေး tricky ဖြစ်တယ်ဘာလို့လဲဆိုတော့ energy ပေါ့နော် energy sector good မစင်းလာရင်လည်းလုံးလိုက်မယ်ဆိုလို့ရှိရင်စံတမာနဲ့ပတ်သက်တဲ့အထီအားနဲ့မှာသွားပြီးတော့ညှိနိုင်တယ် right ဆိုတော့အဲဒါကြောင့်မလို့သူတို့ဒီဥစ္စာကိုအများကြီးစဉ်းစားပြီးတော့အများကြီးဆွေးနွေးပြီးတော့အလုပ်ဆရာတွေလိုအပ်တယ်လို့ကျွန်တော်တွေ့နေတယ်
အဲဒီမဲ့လေတခုစဉ်းစားမိတာအခုရုရှားနဲ့ဖြစ်လိုက်တဲ့အခါမှာရုရှားရဲ့ရေနံကိုတန်ခတ်လိုက်တဲ့အမေရိကန်နဲ့ပို့ပြီးတော့ယူကန်ကန်ဖီရှားဥရောပနိုင်ငံတွေကပို့ပြီးတော့အထက်ကြုံရတဲ့ဒီကိစ္စနဲ့ပတ်သက်လို့ဆိုတော့ရေနံကဘယ်ကဘယ်ရာရာပို့ပြီးလိုအပ်နေတဲ့သဘောဆိုတော့ငါဆိုရင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဆော်ဒီအရေဗျာအပါအဝင်ပေါ့လေမီဒလ်အစ်နိုင်ငံတွေကိုသူကရေနံပို့ပြီးတော့ထုတ်ပေးဖို့အတွက်ကျင့်ကြတဲ့ဆိုတော့ကြားပါတယ်သူကလက်မခံကြဘူးရဲ့ဆိုတော့မြန်မာနိုင်ငံကရေနံကလည်းဘာပဲပြောပြောသူကပူပြီးလူအပ်နေလို့များသူလက်ပိုက်ကြည့်နေဥမှာတူကြောက်ဘူ
းအဲ့ဒီအတွက်ကတော့ကျွန်မအသေးချာမသိဘူးနော်ဒါဒီမဲ့တန်တမာအရေးတတိယဆိုင်ရာဆက်ဆံရေးရလည်းပါသေးတယ်နော် so ဟိုရုရှားနဲ့ Ukraine ကြတော့ပြည်နိုင်ငံတွေကစုပေါင်းပြီးတော့အငြင်းရစွာလုတ်တယ်အဲမြန်မာနိုင်ငံနဲ့ပတ်သက်ပြီး level of unity ကတိတ်ပြီးတော့မတွေ့ရသေးဘူးဆိုတော့လေအဲ့ဒီဥစ္စာကိုအများကြီးကြိုးစားဆိုတော့အဲ့ဒါတွေ့နေတယ်လို့ကျွန်မထင်ပါတယ်
ဟုတ်တယ်ဆိုတော့မြန်မာပြည်ရဲ့အချက်သုံးချက်ထဲမှာ စတင်မှုတွေအနောက်ကြီးပတ်စီရယ်နောက်နံပါတ်30ကပုံပြီးစိတ်ဝင်စားဖို့ကောင်းတဲ့ section ဆိုစစ်တမ်းအဲ့ဒီဆိုတော့ကျွန်တော်နားလည်တာဥပမာဖိလစ်ပိန်းမှာဖြစ်တဲ့တခြားမျိုးလားရမ်မော့စ်တို့အွန်ရီဒေးတို့မာကိုဆုံကသူတို့ defect လုပ်လိုက်တယ်ဒီဘက်ကိုဖက်ပြောင်းလိုက်တယ်အဲ့ပုံစံမျိုးကိုပြောရစင်မြန်မာနိုင်ငံမှာရောအဲ့လိုဖြစ်နိုင်မဲ့အလားအလာမျိုးရှိပါရဲ့လားခင်ဗျာ
ဖြစ်နိုင်တယ်ဘာလို့လဲအခုအချိန်မှာ out infection နဲ့ပတ်သက်ပြီးတော့အများကြီးထွက်လာတယ်ထွက်လာတဲ့လူတွေကိုလည်းမေးလိုက်လို့ရှိလို့ရှိရင်သူကပြောတယ်အထဲမှာတဲ့80ရာခိုင်နှုန်းလောက်ပေါ့နော်ထွက်ချင်နေပြီသူတို့မလုပ်ချင်တော့ဘူးတဲ့တချို့တွေကမအမျိုးမျိုးကြောင့်မထွက်နိုင်လို့တာညီနေရတာသူတို့ရဲ့စိတ်ဓာတ်ပေါ့နော်အဲ့ဒါမရှိတော့ဘူးဆိုစိတ်တိုက်တယ်ဆိုတာကစိတ်ဓာတ်မရှိလို့ရှိရင်အကြိုက်ရတာမလွယ်ဘူးနော်နိုင်ဖို့ကမလွယ်ဘူးဆိုတော့အဲ့အရာမျိုးဖြစ်နေတယ်အာနောက်ပြီး elite နဲ့ပတ်သက်ပြီးတော့လေအခုတလောမှာဆို crony စီလေ elite ဆိုလို့ရှိရင်မြန်မာနိုင်ငံမှာကျတော့ crony ဆိုပြောလို့ရတာပေါ့နော် crony စီသူတို့လိုက်ဖမ်းနေတယ်သူတို့ဘာကြောင့်လိုက်ဖမ်းလဲဆိုတော့အဲ့ဒီဥစ္စာကျွန်မတို့ indicator တခုကအဲ့ဒီ elite တွေကသူတို့ဘက်ကိုမလိုက်တော့လို့ဒီဘက်ကိုရောက်လာလို့အဲ့ဒါကြောင့်မို့သူတို့ကအဲ့ဖမ်းနေလို့ကျမခံမှန်းလို့ရတယ်ပေါ့နော်ခံမှန်းလို့ရတယ်ဆိုတော့နှစ်ခုလုံးပြန်ပြီးကြည့်လိုက်လို့ရှင်ဒီ defection ဆိုတဲ့ဥစ္စာကတော်တော်များများသမိုင်းနဲ့ပြန်ဆက်တခါမှမတွေ့ဘူးရဲ့ level ပေါ့နော်ဖြစ်လာပြီလို့ကြည့်လို့ရတယ
်ဟုတ်ကဲ့မိမိကိုယ်တိုင်သမဟပြောင်းနေတဲ့အဲ့ဒီမြန်မာစစ်တပ်အရာရှိကိုစူးစီးတဲ့သူတို့ကတော့ပြောပြလိုက်ချပေးတယ်ပညာသင်ပေးတယ်ဆိုတာကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီကမှာတော့သူတို့တွေရဲ့တုံ့ပြန်မှုသူတို့တွေရဲ့ဒီ democracyအထင်ကိုအောင်မှနေရတဲ့တမရတခုဖြစ်ရလို့တို့ဘလောက်စိတ်အားထက်သန်မှုရှိတယ်လို့တွေ့ခဲ့ရပါတယ်။အ
ဲဟုတ်တယ်ကျမကသွားတင်တဲ့အခါမှာပေါ့နော်ကျမကတော့ Lieutenant Colonel နဲ့အောက်ညတော့အချင်းကျမအချင်းတွေ့အဲ့ဒီမှာကျတော့တို့တွေကအဲ့တုန်းကအများကြီး expectation ရှိတယ်။ expectation ဆိုတော့ဟုတ်ကဲ့ပြောလင်းတဲ့အများကြီးတို့မှရှိတယ်အဲ့တုန်းကသူကကဘာနဲ့တန်းပြီးတော့ပေါ့နော်ကဘာမှရှိတဲ့တခြားစစ်တပ်တွေနဲ့ပူးပေါင်းပြီးတော့လှုပ်ချင်တယ်အဲ့လိုလှုပ်တဲ့အခါမှာလေသူတို့ကိုလေးလေးစားစားနဲ့နော်ဟိုအကုန်ယူစွာသူတို့လှုပ်ချင်တယ်အဲ့ဒီတော့ကလေကျမလှုပ်တဲ့အခါမှာဒီကဘာလုံးကလေမြန်မာစစ်တပ်ကိုကြည့်ပြီးတော့တော်တော်အချင်းကြီးနဲ့နည်းနည်းအချင်းကြီးရပါဘာလို့ဆိုလို့ဆိုစစ်တပ်ကိုနိုင်ကဒီ democratic transition ကိုအာလုတ်ပြလိုက်တယ်ဆိုတော့လေလူတွေကတခါရဲ့အရာနဲ့အံ့ဩပြီးတော့သူတို့လက်ခံကြရတယ်ပေါ့နော်တော်တော်ကျုံ့ဆိုကြရဲ့ကျုံ့ဆိုအဲ့ဒီနေရာကနေပြီးတော့အခုဆိုလို့ရှိလို့ရှင်တခါရဲ့သူတို့ကိုလုံးဝလူစိုးလူမျိုးချင်ပြီးတော့လုံးဝဟိုနည်းပြစ်ပယ်လိုက်ကြရဲ့ဟုတ်တယ်အဲ့ဒီတခါရဲ့ထိုးကြပါတာပေါ့နော်ဆိုကျမတခါလေးကြရင်ကျမစိတ်ထဲမှာလည်းတခါလေးကြရင်အဲ့ဒီစစ်ဘိုလ်ကြီးရေကိုကျွန်မပြန်ပြီးတော့သူတို့မျက်နှာလေးတွေပြန်ပြီးတော့အာမြင်မိတယ်သူတို့အဲ့ဒီချိန်မှာသူတို့ရဲ့ hope တော့ပေါ့နော်သူတို့ရဲ့မျော်လင့်ချက်တွေသူတို့ရဲ့အနာဂတ်တွေသူကအရင်နဲ့ excited အဲ့ဒီချိန်မှာအရင်ဖြစ်လာတယ်အဲ့ဒီဥစ္စာကြီးဆိုတော့ဒီခါရဲကိုဟိုနည်းနဲ့အဝီစီးတဲ့ဝင်သွားရဲဆိုတော့သူတို့အတွက်လည်းကျွန်မတော်တော်တခါလေးကြက်လို့ရှိရင်စိတ်မကောင်းဘူးဖြစ်နေပါတယ
်ဒါမဲ့လုံးလုံးစင်မှာသူတို့အစည်းအလုံးနဲ့ဖြစ်နေအောင် unified လုပ်ထားနိုင်တဲ့အဓိကအချက်ကဘာလို့ပြောနိုင်ပါလဲပြည်သူတွေသူတို့မတိုက်မနစ်သက်ဘူးဆိုတာလည်းသိတယ်လက်အောက်ကတမတော်တဲ့ဟိုနန်းတွေကသူတို့မချိနှက်ကြဘူးသူတို့ဘဝကျင်းကျက်တယ်အထက်အရာရှိနေမတူဘူးဆိုတာသူတို့သိသို့တော်လည်းဘာကြောင့်သူတို့ဟာအစည်းအလုံးနဲ့ဖြစ်နေကြလဲလို့ထင်ပါလဲကျွန်တော်ကဒီ
interview တွေလုပ်လိုက်တဲ့အခါမှာတွေ့တာကသူတို့မှာအလုံးတလားတော့အများကြီးလည်းမရှိတော့ဘူးဆိုပါတော့တိုက်ရင်တစ်ခုဆိုလို့ရှိရင် full strength ပေါ့နော်တကယ်လို့အပြည့်စုံရှိမယ်ဆိုရင်လူ800ရှိရတယ်အခုဟိုတလုံးကထွက်လာတာသူတို့ပြောနေ150လောက်တည်းရှိတော့တယ်အဲ့ရှိတဲ့150တည်းမှာလေသူတို့50ရာခိုင်နှုန်းကလေ combat ready နော် combat ready ရှိဆို85ရောက်လောက်တည်းရှိတော့တယ်ဆိုတိုက်ရင်တစ်ခုမှာအဲ့ရှိတဲ့လူတွေကလေသူတို့ပြောတာ80ရာခိုင်နှုန်းလောက်ပေါ့နော်အာလုံးဝ fight မလုပ်ချင်တော့ဘူးတချို့တွေကြတော့အရန်အသက်ကြီးနေပြီအဟိုဆိုပါတော့စာကျင်နေပါလေနော်သူတို့တက်တက်လုံးကလည်းစစ်တက်ချင်းပါပဲသူတို့လောက်လာဘယ်လိုမှထွက်လိုက်လို့ရှင်လဲသူတို့မှစာရေးတောက်ရေးဘာလုပ်မလဲဆိုသူတို့စိတ်ပူတယ်နောက်ပြီးတချို့တွေကတော့လည်းသူတို့မိသားစုတွေပေါ့ဟုတ်တယ်မလားအခုချိန်မှာစစ်တက်ကမိသားစုတွေလည်းအများနဲ့ကန်နာရင်ဆိုတော့အဲ့ဒီဥစ္စာတွေလည်းဟိုနည်းမထွက်နိုင်ဘူးနောက်တစ်ခါကျတော့ logistics တကယ်ထွက်ဖို့အတွက်ကလည်းအများကြီးပဲစစ်တက်ကသူတို့ဘာလဲချုပ်ကင်နာရဲဆိုတော့လေဒီအဲ့ဒီအချိန်မှာ logistic ကြောင့်သူတို့မထွက်နိုင်တဲ့ဥစ္စာအများကြီးရှိတယ်ဟုတ်ကဲ
့နောက်တစ်ခုလည်းကျွန်တော်မြင်ချင်ပါလက်နက်တိုင်းပြီးတော့ဖြန်ဆန်နေရတဲ့ EAO တွေနဲ့အခု PDF တွေ
သူတို့ရဲ့အင်းအားဝါစာစီကျွမ်းကျင်တဲ့ပုံစံတောင်းနဲ့ဘယ်လိုသုံးသပ်မိပါလဲခင်ဗျာသူတို့ရဲ့ညွန့်မှုသူတို့ရဲ့ unity strength အဲ့ဒါတွေကိုမိမိဘယ်လိုသုံးသပ်မိပါလဲ
ဟုတ်ကဲ့ကျမဆရာမတယောက်အနေနဲ့ပေါ့နော်ဒီလိုဆိုသူတို့ကိုကျမ B+ အတွေ့အကြုံမရှိတကယ် training လည်းမရှိဘဲနဲ့ဒီလောက်ထိလုပ်နိုင်တယ်ဆိုတော့တော်တော်ချီးကျူးစရာပဲအပြီးအထိအောင်မြင်နိုင်ဖို့အတွက်ကကြတော့ပူးပေါင်းဆောင်ရွက်ဖို့ဒါ A ထိရမယ် A+ ရတော့မတွေ့ရဘူးဆိုတော့လုပ်နိုင်တယ်လို့ကျမသုံးသပ်သိက
ကြောကြတဲ့ညီမအေးတုံးတဲ့အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ကိုရန်နိုင်ရဲ့အားကစားကဏ္ဍကိုနားဆင်ကြရအောင်ပါ။အခုတစ်ပတ်အားကစားကဏ္ဍမှာတော့အီဂျစ်နိုင်ငံက Empower အမျိုးသမီးဘောလုံးအကယ်ဒမီနဲ့ဘောလုံးအကယ်ဒမီတည်ထောင်သူ Frida Salem အကြောင်းကိုကိုရန်နိုင်ကပြောပြပေးထားပါတယ်ရှင်။
ဒါကတော့အီဂျစ်နိုင်ငံက Empower Volume Academy ဖြစ်ပါတယ်။ Volume Academy ဆိုပေမဲ့သူကအီဂျစ်နိုင်ငံက main ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီး Volume Academy ဖြစ်ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့နောက်ဖက်ချမ်းကရှိခ်ဇာရဲ့ City ဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်။ဒီ Volume Academy ကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Farida Salem ဆိုသူဖြစ်ပြီးတော့သူဟာငငယ်ကလေးက Volume ကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါ။Empower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်။ဆိုတော့ဒီ Volume Academy ကိုဘာကြောင့်လုပ်ဖြစ်တာပါလဲ။ဒီ Volume Academy ကိုစတင်တည်ထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Farida Salem ပြောတာကတော့
فكرة الأكاديمية جات لي من وأنا صغيرة هو أن أنا ما كنتش لاقي أكاديميات بنات
ဒီ Volume Academy လုပ်ဖို့စပြီးစိတ်ကူးရတာကတော့ကျွန်မငငယ်ကလေးကရတာပါ။ကျမငငယ်ကဘောလုံးကစားကျင်တော့မိန်းကလေးတွေအတွက်တင်ပေးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူး။ဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တန်းကျောင်းတွေမှာကစားခဲ့ရတယ်။ပြီးတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူး။ဘောလုံးပွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအငဲတန်းပြောခံခဲ့ရတယ်။ပြီးတော့ကစားတဲ့အခါမှာတော့ကျမမကစားချင်တဲ့နောက်တန်းတို့ဂိုးသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူးအဲ့ဒီတော့အဆင်မပြေဘူးအဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလှုပ်ချင်တဲ့စိတ်ကူးရခဲ့တာပါကျမအနေနဲ့ကတော့မင်းကလေးတွေသူတို့မင်းကလေးအချင်းချင်းစိတ်လွတ်လက်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလုပ်ပေးချင်တာပါပြီးတော့မင်းကလေးတွေဘောလုံးကစားတာကိုအာရုံစိုက်လာစေချင်တာပါ
အော်ဒါဆလမ်ဟာကနေဒါနိုင်ငံဗန်ကူးဗာအိုင်လန်တက္ကသိုလ်ကနေအားကစားကျန်းမာရေးနဲ့ကုက္ကရာကြံ့ခိုင်မှုပညာရေးနဲ့ဘွေးရခဲ့တာပါတက္ကသိုလ်မှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသစ်မှာကစားခဲ့သလိုနောက်ပိုင်းမှာလည်းကြီးစားဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငယ်ငယ်ကတော့ဘောလုံးကိုအပြောသားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမှုဆွဲလိုက်ရာကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ်
بدات العب كوره انا عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب رياضه
جماعه اتسنن ني ايوه ما بولون سا بي كزاه كده با بتما رون غارو وادنا ايا اپيو كزاه ده با ده بينه နောက်ပိုင်းမှာတော့ جماعه بولون كزاه يارا ကိုတခြား hari ထွက်ပူကြိုက်တယ်ဆိုတာသိလာပြီးအဲ့ဒီနောက်ပိုင်းကစဘောလုံးသမားဖြစ်ဖို့ကြိုးပမ်းခဲ့တာပါပထမတော့ جماعه ចောင်းကအတင်းမှာစပြီးကစားခဲ့ပြီးတော့နောက်ပိုင်းမှာတော့ جماعه တို့အတင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်အများဆုံးကတော့ Ramadan ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ဖြစ်တာပါအဲ့ဒီမှာ جماعه ကိုအတင်းကြီးတွေကတွေ့သွားပြီးသူတို့က جماعه ကစားတာကိုကြိုက်တာကြောင့်သူတို့အတင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်။အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာပါ။
ကဘာတော်ကအမျိုးသမီးဘောလုံးပွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရေပန်းစားလာတာတိတ်မကြသေးတဲ့အပြင်စင်လန်အပြင်နဲ့အမျိုးသားတွေကြီးဆိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးကယ်ဒမီတွေတည်ထောင်ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။အီဂျစ်မျိုးသမီးလယ်ယူစဉ်ဘောလုံးအသင်းကိုဆိုရင်1999ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘယ်လိုအခက်အခဲတွေရှိပါသလဲ
كورتو قدم نسيف مصر بتقابل صعوبات كتير منها طبعا ان الناس لسه مش
عارفه ايجي နိုင်ငံကအမျိုးသမီးဘောလုံးကတော့စိန်ခေါ်မှုအခက်အခဲတွေအများကြီးရှိနေပါတယ်အဲ့ဒီတည်းမှာတစ်ခုကတော့ ايجي နိုင်ငံမှာအမျိုးသမီးတွေဘောလုံးကစားတယ်ဆိုတာကိုမသိတဲ့သူတွေလည်းရှိနေတာကလည်းအကြောင်းတစ်ခုပါကျမတို့မှာအမျိုးသမီးလက်ရွေးဆိုရင်ဘောလုံးအသင်းရှိတယ်ဆိုတာကိုမသိတဲ့သူတွေလည်းအတော်များများရှိနေတယ်လို့ပြိုင်ပွဲရှိတာကိုမသိတဲ့သူတွေလည်းအများကြီးပါအမျိုးသမီးတွေဘောလုံးကန္တာကိုမသိတဲ့သူတွေအများကြီးရှိပါတယ်။နောက်ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာဝစ်စုံတွေဖနက်တွေဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာနောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်။ပွဲတွေဆိုတဲ့နေရာမှာလည်းအီဂျစ်နိုင်ငံထဲမှာသာမကပြည်ပပွဲစဉ်တွေကစားဖို့လည်းခက်ခဲတာပါ
အဘဘလုံးကယ်ဒမီမှာတော့အသက်9နှစ်ကနေ18နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်။ချောင်းနေအောက်တွေအတွက်သင်တန်းတွေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တူးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းစီးတန်းလေ့ကျင့်ပေးတာတွေအပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေးအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လည်းအင်တာနက်အွန်လိုင်းကနေဆက်လေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်ဒါပြင်လူငယ်နည်းပြဖြစ်ကျင်တဲ့သူတွေကိုလည်းလေ့ကျင့်ပြူထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါတယ်။ Empower Volo Germany နဲ့ပတ်သက်ပြီးတော့သင်တန်းသူ Noel ကတော့
لما جيت الاكاديمي طريقه لعبي اتغيرت للاحسن
ကျမဒီဘောလုံးအကယ်ဒမီကိုရောက်လာပြီးတဲ့နောက်ကျမရဲ့ဘောလုံးကျွမ်းကျင်မှုလည်းဤစနစ်ပိုင်းနဲ့တိုးတက်လာပါတယ်ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူ့ကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဓာတ်လေးကိုစဉ်းစားထားပြီးပါပြီ
Farid Salam ကတော့သူ့ရဲ့ Empower Volume Academy ကို American Britain Germany နဲ့တောင်အာဖရိကနိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေလူသက်သက်လူငယ်ရှာဖွေတဲ့အဖွဲ့အစည်းနဲ့ချိတ်ဆက်ထားပြီးအနာဂတ်လူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံးအကယ်ဒမီကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
။ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ဗိုလ်တပူးညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုဆက်ပြီးတော့ပြပြပေးပါမယ်ရှင်။ထက်လက်တော် Republican အမတ်များရဲ့ခေါင်းဆောင် Mitch McConnell ကအမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုမနေ့ကလွှတ်တော်မှာတွေ့ဆုံပါတယ်။ခုလိုလက်ခံတွေ့ဆုံရတဲ့အတွက် Mr. Mitch McConnell ကဝမ်းသာပါကြောင်းတွစ်တာမှာပြောပါတယ်။အဲ့လိုတွေ့ဆုံရမှာစစ်ကောင်စီကိုစန့်ကျင်နေကြတဲ့မြန်မာဒီမိုကရေစီလှုပ်ရှားမှုအကြောင်းကိုဆွေးနွေးခဲ့ကြတယ်လို့ Mitch McConnell ကသူ့ရဲ့ Twitter စာမျက်နှာမှာရေးထားတာပါစစ်ကောင်စီကဆက်လက်လှုပ်ဆောင်နေတဲ့အကြမ်းဖက်စစ်ဆင်ရေးတွေကို Mr. Mitch McConnell နဲ့ဆွေးနွေးခဲ့ကြတယ်လို့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကလည်းသူ့ရဲ့ Twitter စာမျက်နှာမှာရေးထားတာကိုတွေ့ရပါတယ်တောင်ကိုရီးယားနိုင်ငံရဲ့အာဏာရှင်စန့်ကျင်ရေးမေ18အောက်မေပွဲနေ့မှာကွမ်ဂျူလူခွင့်ရေးစုကိုဒေါက်တာစင်ဒီယာမောင်ကိုဒေါက်တာစင်ဒီယာမောင်ကိုကွမ်ဂျူပြည်သူ့ရင်မြင်မှာဒီကနေ့ချီးမြှင့်လိုက်ပါတယ်ဒေါက်တာစင်ဒီယာမောင်ဟာမြန်မာဒုက္ခသည်တွေကိုကယ်တင်နိုင်ခဲ့တဲ့အပြင်မြန်မာပြည်အနာဂတ်အတွက်မျှော်လင့်ချက်တွေလည်းဖြစ်ကြောင်းနဲ့ဒီမိုကရေစီအရေးလူအခွင့်အရေးနဲ့ငြိမ်းချမ်းရေးတန်ဖိုးများအပေါ်အကူအညီထောက်ပံ့တာတွေအတွက်ကျေးဇူးတင်ကြောင်းစုရွေးချယ်ရေးအဖွဲ့ကမေလ3ရက်နေ့ကသတင်းထုတ်ပြန်ရမှာပြောခဲ့ပါတယ်။ဒီပွဲမှာစစ်ကောင်စီရဲ့ရက်စက်ကြမ်းကြုတ်မှုဓာတ်ပုံတွေကိုပြသထားပါတယ်။ဒီပွဲကိုအမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်ရုံးကတာဝန်ရှိသူတွေအပြင်မြန်မာနိုင်ငံကတန်ကားတော်တချို့ကိုရီးယားနိုင်ငံရောက် ABSDF အဖွဲ့ဥက္ကဋ္ဌဦးတန်ခဲနဲ့တခြားဧည့်သည်တော်တွေလည်းတက်ရောက်ခဲ့ကြတယ်လို့သိရပါတယ်ရှင်။မြန်မာနိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုမှာဂျန်စီလို့သူတို့ကိုသူတို့ခေါ်ကြတဲ့မြန်မာလူငယ်တို့ဟာအဓိကကြပြီးအရှေ့တောင်အာရှဂျန်စီတွေရဲ့ PR ကမြန်မာအကြတဲ့တစ်ခုရဖို့အထောက်ကူတဲ့ထောက်ကူနိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးကပြောပါတယ်။သံမတ်ကြီးကစစ်ကောင်စီရဲ့အကြမ်းဖက်မှုတွေကိုဝေဖန်ပြောဆိုသွားပြီးမြန်မာဒီမိုကရေစီလှုပ်ရှားမှုကိုအမေရိကန်ကထောက်ခံကြောင်းပြည်သူလူထုကိုမထိခိုက်စေဘဲစစ်ကောင်စီကိုပြစ်မှတ်ထားအရေးယူဆောင်ရွက်သွားမှာဖြစ်ကြောင်းပြောသွားပါတယ်။ Mario Bumio High, Rachel Latego in Anima Longwa, Jalunini Tine, Shinibi, now so Kugan Nigere, Damini Sayongani, Ukraine Tatari, Yachi, so Qua, Kedabi Pipai, Rasha, Galana Tara, Lupiobi, Ukraine are a three at two down, be some dabi, Lupiobi, Botunia, seasoning are a delau babe, Dinina dress seasoning go, Tolu Yamuga, Masumo Pipai, Savasaya, Engineering Garo. Nelson Loops ne BJ Elias to phet par bo BOE ko na to da sin ga da twet Jesus 2 ba tin shi ba ye to da shin ya ne de kwa nyama pi tu pi da a long be mye khat tain kin nyin pi lo lu ya sana pi ba le shin jama lein ma ba
This program has come to you from the Voice of America, Washington.